Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ view american တိုင်းရဲ့2022ခုနှစ် february 22ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိ flight meter 24 40 51နဲ့ flight meter 190တို့ကနေထုတ်လွှင့်ပေးနေပါပြီတနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမင်းထွန်းက document မျိုးသက်နဲ့အတူတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေသူတွေကိုလုံချိုးရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေနေတာကြောင့်အနည်းဆုံးလူ2ဦးသေဆုံးသွားခဲ့ရပါတယ်။ဒဏ်ရာသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာ February 1ရက်နေ့အနာသိမ်းချိန်ကစလို့သူရတန်ယိုအဖြစ်ဆုံးနေ့တည်းဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လုံချိုးရေးတပ်ဖွဲ့ဝင်တွေက Robert G မြင့်ရီယူဘုံမိသားပိုင်းနဲ့လောက်လေးဘွားတွေအပြင်တနက်ကြီးကိုလည်းအသုံးပြုခဲ့တာဖြစ်ပါတယ်။စနေနေ့မွန်လွဲပိုင်းကမန္တလေးတမောချင်းကိုလူကြီးတပ်ဖွဲ့ဝင်900လောက်ရောက်ရှိလာပြီးလူစုခွဲဖို့အတွက်နိုင်ရတော်ကြားဆန္ဒပြသူတွေနဲ့ထိတ်တိတ်တွေ့ပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကကနတ်နဲ့တခြားလက်နက်တွေအသုံးပြုပြီးတီးနေကြတာဖြစ်ပါတယ်အဲ့လိုရဲတပ်ဖွဲ့ကအင်အားသုံးပစ်ခတ်တာကြောင့်မျိုးသားတူဦးကောင်းမှာတနက်တန်ရာရရှိပြီးတိဆုံသွားခဲ့သလိုနောက်မျိုးသားတူဦးမှာလည်းရမမှာတနက်ပြစ်ခံရတဲ့တန်ရာနဲ့တိဆုံသွားခဲ့ပါတယ်။တခြားတန်ရာရသူတွေကတော့ဆေးအဖွဲ့ကကုသမှုပေးခဲ့ရပါတယ်။မန္တလေးလိုပဲကချင်ပြည်နယ်မြကြီးနားမြို့မှာလည်းစစ်တပ်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြားထိတိုက်ရင်ဆိုင်တွေ့ခဲ့ကြရပါတယ်။မြို့ပေါ်လမ်းကအထက်တန်းကျောင်းဒီမှာထိတိုက်တွေ့ပြီးတဲ့နောက်မိနစ်20အကြာမှာလူအုပ်ခွဲသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းမြကြီးနားမြို့မှာအင်အားသုံးအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။နေပြည်တော်မှာတော့တောက်ကြနေကတိဆုံသွားခဲ့တဲ့မတ်မြတ်တွတ်တွတ်ခိုင်အတွက်စူတောင်းပွဲကျင်းပခဲ့ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုတွေနဲ့တိုင်းရင်းသားပေါင်းစုကိုကုစားပြုတဲ့ဆန္ဒပြပွဲလည်းပါဝင်ခဲ့ပါတယ်။ညနေပိုင်းမှာတော့ရန်ကုန်မြို့နဲ့အနီးအနားနေရာတချို့မှာလူကြိုးရေးတပ်ဖွဲ့ဝင်တွေရောက်ရှိလာပြီးလူတွေကိုဖမ်းဆီးနေကြောင်းအတိပပြရသေးတဲ့တဲ့ရင်တွေထွက်ပေါ်ခဲ့ပါရခင်ဗျ။နမကျော်ရုပ်ရှင်သရုပ်ဆောင်တဲ့မြမရုပ်ရှင်စီယိုဥက္ကဋ္ဌဟောင်းသရုပ်ဆောင်လူမင်းကိုမြမစစ်တပ်ကစနေနေ့ညကဖမ်းဆီးလိုက်ပါရ။ညအချိန်မတော်လူကြီးတိတ်ချိန်မှာတကားတွေကိုချွတ်ဖြက်ပြီးဝင်ရောက်ဖမ်းဆီးတာလို့သရုပ်ဆောင်လူမင်းရဲ့ဇနီးလို့ယူဆရသူကပြောတာကိုလူမင်းရဲ့ Facebook စာမျက်နှာမှာ live ကြားကြရရပါတယ်
။အခုကိုလူမင်းဟိုရဲတွေလာပြီးတော့ဖမ်းမိခေါ်သွားပါတယ်။ဘလုံးမေကိုရဲကားရဲ့အများကြီးနဲ့ဟာဒီခေါ်ပါပါဘီဟိုတော့ကားနာကိုလိုက်ဖို့ဘယ်လိုလဲမလဲမသိတကားကိုလည်းတင်းကြိုက်ဖြတ်ပြီးတော့ဖြတ်ပြီးတော့ခွေပြီးတော့ခေါ်ပါပါဘီ
နမကြီးတယုတ်ဆောင်သူပထမဆုံးကြိမ်ဖမ်းဆီးခံရတာလည်းဖြစ်ပါရဲ့တယုတ်ဆောင်လူမင်းဟာအခုလိုအဖမ်းမခံရခဲ့မှာမန်လီမှာဖြစ်ပွားခဲ့တဲ့လူမျိုးတွေဆုံရမှုနဲ့ပတ်သက်ပြီးသူ့ရဲ့ Facebook စာမျက်နှာကနေ live ထုတ်လွှင့်ပြီးအခုလိုပြောပါရဲ့
မန္တလေးမှာဒီနေ့ဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကတိတ်ကိုအယူဆကြီးတန်းတော့နေပြင်လာလည်းမရှိဘူးကျွန်တော်နဲ့သူအားလုံးအရန်ကိုခံကျင်းတော်သားထွက်နာကြီးနေကြမယ်ဆိုတာကျွန်တော်ထပ်တူခံစားနားလည်လို့ရပါတယ
်အကြမ်းဖက်မှုတွေလှုပ်ဆောင်ပြီး1988ခုနှစ်ကလို့စစ်တပ်ကလူလူကိုအာဏာသုံးဖြုတ်ခွင်းဖို့ရှိနေတယ်လို့လည်းကြေဆောင်လူမင်းကသတိပေးသွားပါတယ်စစ်ကျင်သဘောထား၊ကွဲလွဲခွင့်အခွင့်အရေးကိုအသုံးချရာကြောင့်ဘယ်သူတဦးတယောက်ကိုမှအနိုင်မကျရောက်စေသင့်ဘူးလို့ရန်ကုန်မြို့အမေရိကန်တန်ယုံကစနေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။မမများတက်တက်ခိုင်နေပြည်တော်မှာတည်ဆုံပြီးနောက်တရက်မှာပဲမန္တလေးမှာဆန္ဒပြသူတွေအသက်တည်ဆုံလောက်အောင်ပြစ်ခတ်တာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အလွန်အမင်းစိတ်တော့ကဖြစ်ရပါတယ်လို့လည်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာပါရှိပါတယ်။စစ်တပ်အနေနဲ့မြန်မာပြည်သူလူထုအပေါ်အင်အားသုံးအကြမ်းဖက်နေတာတွေကိုရတန်းကရပ်ပြစ်ရပါမယ်လို့လည်းအမေရိကန်တန်ယုံကတောင်းဆိုထားပါတယ်။တချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းမြန်မာစစ်တပ်အပေါ်ရေးယူဆောင်ရွက်ချက်တွေထပ်မံလုပ်ဆောင်ဖို့စဉ်းစားနေတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒိုမနီရပ်ကပြောပါရယ်စနေနေ့ကဆန္ဒပြသူတွေတနက်နေ့ပြစ်ကတ်ခံရလို့တည်ဆုံသွားပြီးတဲ့နောက်မှာအခုလိုပြောလိုက်တာလည်းဖြစ်ပါရယ်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတနက်နေ့ပြစ်ကတ်တာက လုံးဝကိုလက်ခံနိုင်စရာမရှိပါဒီမိုကရေစီကိုချေမှုန်းနေပြီးဆန္ဒပြသူတွေကိုနှိမ်နှင်းနေတဲ့သူတွေကိုအရေးယူဖို့နိုင်ငံတကာကလက်တွဲဖော်ရင်းနဲ့အတူပူးပေါင်းပြီးနောက်ထပ်အရေးယူမှုတွေလှုပ်ဆောင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့လည်းဗြိတိန်နိုင်ငံရဲ့ဝန်ကြီးက Twitter ကတစင်ပြောပါရယ်ခင်ဗျာမြန်မာနိုင်ငံအတွင်းစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ငြင်းချမ်းစွာဆန္ဒပြပွဲတွေကိုလူအသက်သေဆုံးစေတဲ့အထင်အားသုံးနှိမ်နှင်းနေမှုအပေါ်အီးဥရောပသမ္မတနိုင်ငံကြီးအကြီးအကဲဂျိုးဇက်ဘိုရဲလ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။တနက်ကြီးအစ်စ်နဲ့ပြစ်ခတ်လို့ဆန္ဒပြသူတွေသေဆုံးခဲ့ရတဲ့အပေါ်အီးအဖွဲ့ကလိုအပ်တယ်လို့ဆုံးဖြတ်ချက်တွေချမှတ်ပြီးအရေးယူဆောင်ရွက်သွားမယ်လို့လည်းဂျိုးဇက်ဘိုရဲလ်ကပြောပါတယ်။ဒီနေ့လာနေမှာဘယ်လ်ဂျီယမ်နိုင်ငံဘရက်ဆဲလ်မြို့မှာကျင်းပဖို့ရှိတဲ့အီးအဖွဲ့ဝင်နိုင်ငံဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံအတွင်းနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လူဝတ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့အရေးဆွေးနွေးဖို့ရှိတယ်လို့လည်းသူကပြောပါတယ်။တချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကလည်းမြန်မာနိုင်ငံအတွင်းလက်နက်မဲ့အရက်သားတွေကိုအသက်သေးစေနိုင်လောက်တဲ့လက်နက်တွေနဲ့အင်အားသုံးပစ်ခတ်ဖြုတ်ခွဲတဲ့ပြမှုကိုဘာအကြောင်းပြချက်နဲ့မှခုခံခြေပလို့မရဘူးလို့ပြောပါတယ်။မနေ့တုန်းကမန်ကီမြို့ဆန္ဒပြပွဲအတွင်းဆန္ဒပြသူတွေကိုတီဆုံးခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးနေနေမှုကြောင့်အရက်သားတွေတိစုံခဲ့ရတဲ့အပေါ်အလွန်ထိတ်လန့်တုန်လှုပ်မိကြောင်းလည်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကပြောခဲ့ရကပြောပါတယ်လက်နက်မဲ့အရက်သားတွေကိုတီစီလောက်တဲ့လက်နက်သုံးပြီးဖြိုခွင်းတဲ့ပြမှုအတွေ့ဘယ်လိုအကြောင်းပြချက်နဲ့မှခွင့်လွှတ်စရာမရှိဘူးလို့လည်းသူကပြောပါတယ်လက်ရှိအခြေအနေတွေဆက်ပြီးပိုဆိုးရွားလာမယ်ဆိုရင်တော့မြန်မာနိုင်ငံနဲ့ဒေသတွေမှာစန့်ကျင်ဘက်တံပြန်တက်ရောက်မှုတွေဆူဆူရွရွပေါ်ပေါက်လာလိမ့်မယ်လို့လည်းစင်ကာပူနိုင်ငံကသတိပေးလိုက်ပါတယ်
တန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 93.8 MHz လိုင်းဒိုမီတာ40 kHz 98.9 MHz လိုင်းဒိုမီတာ48 kHz 615 MHz နဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တင်းင်းတွေနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာရာရပောင်း20ကျော်လာပါပြီ။နေစဉ်လိုလိုတောင်းတဲ့ချီလူမှုဆန္ဒပြမှုတွေအပြင်ဒီသတင်းပတ်ကျဲစစ်တမ်းချက်ကကားတွေပါမြင်လာတာနဲ့အတူမြန်မာဗန်လုပ်ငန်းလေပတ်မှုဟာလည်းကစင်ကြရားဖြစ်လာနေပါတယ်။စီဝင်တန်းတွေဥဆောင်တဲ့အကြမ်းမဖက်အာဏာဖီဆန်းတဲ့ CDM လှုပ်ရှားမှုမှာဗန်အပါဝင်ဌာနအသီးသီးကဝန်ထမ်းအများအပြားရုံးမတက်ပဲရုံးထွက်တဲ့လှုပ်ရှားမှုလုပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်ဘဏ်အများပြပိတ်ထားစေဖြစ်ပြီးဖွင့်တဲ့ဘဏ်တွေမှာလည်းဝန်ဆောင်မှုအပြည့်မပေးနိုင်ပါဘူး။ ATM ဆက်တွေမှာဆိုအချိန်တော်ကြာတန်းစီရပြီးငွေကိုလိုသလောက်ထုတ်မပေးနိုင်တာဒါမှမဟုတ်လုံးဝထုတ်မရတာမျိုးတွေနဲ့စီးပွားရေးလုပ်ငန်းတွေငွေလက်ပတ်မှုအတွက်အခက်ကြုံနေကြပါတယ်။ CDM လှုပ်ရှားမှုမှာပါဝင်တဲ့ဘဏ်တာဝန်ရှိသူတူကတော့အခုလိုဆန္ဒပြမှုတွေကနေတမန်တီသူတွေအခက်ခဲကြုံနေရပေမဲ့အာဏာသိမ်းထားတဲ့စစ်တပ်တွေပိုးပြီးအခက်တွေ့လာစေတယ်လို့ VOA ကပြောပါတယ်။အာဏာသိမ်းစစ်ကောင်စီကခန့်အပ်ထားတဲ့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းစောကတော့ဆန္ဒပြသူတွေဟာကိုယ်နိုင်ငံစီးပွားရေးကိုကိုယ်ဖျက်ဆီးနေသူတွေဖြစ်တယ်လို့ပြောပြီးဒီလှုပ်ရှားမှုကိုဝေဖန်ပြစ်တင်ပါတယ်။ဦးဝင်းစောကိုဗဟိုဘဏ်ဒုဥက္ကဋ္ဌဦးဘိုးဘုံငယ်နေရာမှာအစားထိုးခန့်အပ်ခဲ့တာဖြစ်ပြီးဦးဘိုးဘုံငယ်ကတော့အထိမ့်သိမ်းခံထားတယ်လို့သတင်းတွေထွက်နေသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံစီကိုရှေ့သတင်းပတ်ချင်းမလေးရှားကနေပြန်ပို့ဖို့စီစဉ်နေတဲ့မြန်မာနိုင်ငံသား1200ထဲမှာသူတို့စီမံမှတ်ပုံတင်ထားသူအနည်းဆုံး6ဦးပါနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကစနေနေ့မှာပြောပါတယ်ဒုက္ခသည်တွေရဲ့အသက်ဘေးအတွက်စိုးရင်ရတယ်လို့အမေရိကန်အစိုးရပြောနေချိန်မှာပဲအခုလိုပြန်ပို့ဖို့စီစဉ်လာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်မှာဒီဒုက္ခသည်တွေကိုပြန်ပြီးခေါ်ဖို့စစ်သင်္ဘောတွေဆစ်လွတ်ပေးမယ်လို့မြန်မာဘက်ကကမ်းလှမ်းခဲ့တဲ့နောက်အခုလိုပြန်ပို့ဖို့စီစဉ်နေတာဖြစ်ကြောင်းတာဝန်ရှိသူတွေကရောဒုက္ခသည်ဆိုင်ရာအဖွဲ့တွေကပါပြောပါတယ်မလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာဒုက္ခသည်တွေကိုခေါ်ယူမဲ့မြန်မာအလံတင်ထားတဲ့တင်မော၃ဆင်းဟာမလေးရေတပ်အခြေစိုက်စခန်းကိုစနေနေ့ကရောက်လာကြောင်းအဲ့ဒီကတဆင်းဟာမြန်မာစစ်တပ်တင်မော၃ဆင်းဖြစ်တယ်လို့တင်မောတွေရဲ့ရေချောင်းသွားလာမှုဆိုင်ရာခြေရာခံတဲ့ Marine Traffic Website မှာဖော်ပြပါတယ်မလေးရှားမှာရှိတဲ့ American နဲ့အနောက်နိုင်ငံတန်ယုံတွေကတော့မလေးရှားအစိုးရဒီလူတွေပြန်မပို့အောင်ကြိုးပမ်းနေတယ်လို့မလေးရှားအစိုးရကမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုအတွက်စိုးရိမ်နေကြကြောင်းလဲတန်တမန်တွေရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြပါဗျာ။ရ ရုရှားတရားရုံးမှာအတိုက်ခံခေါင်းဆောင်အလက်ဆီနာဗနီးရဲ့ရှောင်လက်ချက်ပယ်ချခံခဲ့ရတဲ့အတွက်သူဟာအခုဆိုထောင်ထဲမှာနောက်တဲ့နှစ်နှစ်ခွဲကျော်နေရတော့မှာဖြစ်ပါတယ်။သူ့အမှုကိုစနေနေ့ကကြားနာခဲ့တာပါ။တရားရုံးကြားနာပွဲမှာတရားသူကြီးကနဗာနီးပေါ်မှာထပ်မထားတဲ့ထောင်လန်တဲကသတင်းပတ်6ပတ်ကိုနှုတ်ပေးခဲ့ပါတယ်။ဒါပေမဲ့သူဟာ2014တုန်းကချက်မှတ်ထားတဲ့ထောင်လန်ရဲမရှိခင်ပြန်လွှတ်ပေးထားချိန်မှာရုံးချင်းလာဖို့ဆန့်ခေါ်တာကိုပြက်ကွက်မှုကြောင့်ဒီဆိုင်ရန်ပြစ်ဒဏ်ကိုဆက်ကြခံစေဖို့ဆုံးဖြတ်ခဲ့တာပါ။နဗာနီးကတော့သူ့ကိုအခုလိုထောင်ချတာဟာသူ့ကိုထောက်ခံသူတွေကြောက်သွားအောင်ရုရှားဆိုရကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းဆွဆဲပါတယ်။ Pfizer BioNTech ကုမ္ပဏီထုတ် COVID-19 ကာကွယ်ဆေးဟာပရမချင်းစီထိုးပြီးတရင်နှစ်ပတ်ကနေလေးပတ်အတွင်းကာကွယ်နိုင်စွမ်း85ရာခိုင်နှုန်းရှိနေကြောင်းလေ့လာတွေ့ရှိရတယ်လို့လန်ဆက်ဆေးပညာဂျာနယ်မှာဖော်ပြပါတယ်ဒီလေ့လာချက်ကိုကမ္ဘာမှာအမြန်ဆုံးကာကွယ်ဆေးထိုးမှုစတင်တဲ့အစ္စရေးမှာဒီဇင်ဘာ19ရက်ကအစ္စရေးကျန်းမာရေးလုပ်သားတွေနဲ့ဆန်းသက်ခဲ့တာဖြစ်ပါတယ်ဒီဆေးကိုဒုတိယအကြိမ်ထိုးပြီးတရင်တစ်ပတ်အကြာမှာတော့ဒီဆေးရဲ့ထိရောက်မှုက95ရာခိုင်နှုန်းရှိနေကြောင်းသိပ္ပံပညာရှင်တွေတွေ့ရှိခဲ့တာဖြစ်ပါတယ်အစ္စရေးနိုင်ငံတယ်လီဗစ်မြို့တော်နာကရှီဘာဆေးအုံမှာရှိတဲ့ဆေးဝင်တန်း9000ကျော်ကိုစမ်းသပ်မှုပေါ်အခြေခံပြီးလမ်းဆက်ကအစီရင်ခံစာထုတ်ပြန်ခဲ့တာပါ။အစ္စရေးမှာဒီကာဝယ်ဆေးထုတ်ပြီးသူ4တန်းကျော်ရှိပြီးဒါလူရေ9တန်းရှိတဲ့သူ့နိုင်ငံသား48ရာခိုင်နှုန်းကာဝယ်ဆေးထုတ်ပြီးနေပြီဖြစ်ပါတယ်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူတင်ပြပေးခဲ့တာပါ VOA American တန်ကတင်းင်းရီနေအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးမန္တလေးမြို့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာကိုကိုရင်ကြုံခဲ့ရသူစိန်မန်းဖုံးတော်ကြီးကျောင်းဝင်းတွင်ကုသမှုပေးခဲ့တဲ့ဆရာဝန်တူကို VOA သတင်းတောင်မတ်မေခါကဆက်သွယ်မေးမြန်းထားပါတယ
်ဆရာတို့ဒီမှာတွေ့တဲ့အခြေအနေလေးကိုနည်းနည်းတော့အရင်ဆုံးပြောပြပေးပါလား
ဟုတ်ဒီနေ့ကျွန်တော်တနအီကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဟိုမှာပေါ့နော်အဲ့လိုမျိုးရုံရင်းဆိုင်ကဖြစ်နေပြီးဖြစ်တယ်ဆိုတော့ကျွန်တော်တနအီနေ့တနအီနဲ့ကျွန်တော်နိုင်သွားတာဟုတ်တယ်ကသွားတဲ့ချိန်မှာကျွန်တော်က50တန်းနဲ့သွားတာပေါ့နော်50တန်းသွားတဲ့ချိန်မှာဥပမာဥပမာဟိုတုံးကလည်းပါပါဖြစ်နေပြီးသွားတယ်ဆိုမှလည်းကားတွေပိတ်တယ်ကျွန်တော်သွားတဲ့ချိန်မှာကားတွေလည်းလမ်းကြီးပိတ်သွားပြီ
ဟုတ်
ပိတ်လိုက်ဆိုကျွန်တော်အဲ့ချိန်မှာတောက်ကြည့်တာပေါ့နော်ဟိုအချိန်ချင်းဖြစ်မလားပါညာတောက်ကြည့်ရဲကျွန်တော်ကတော့ဒီကပိုင်းတဲ့တဲ့လူနာတင်မယ်ပေါ့နော်တခုဖြစ်တဲ့ခိုင်းပြီးပါညာဆိုရင်ကျွန်တော်ကကန့်ကိုပြန်လာမယ်နည်းနည်းမပါဆိုရင်တော့အဲ့မှာနေရှေ့ရှေ့ဒူလာပြူလာပါညာလောက်ပေါ့နော်အကြီးဆိုရင်ကျွန်တော်ကကန့်မှာချုပ်တာပါညာလောက်ပေးတာပေါ့နော်ပုံမှန်ကျွန်တော်လုပ်နေကြပါတော့ဟုတ
်ဟုတ်
အဲ့တော့ဒီနေ့ကဖြစ်နေတဲ့ခါကျတော့ကျွန်တော်တနအီကျော်ရဲရနေပြီးတော့သွားရင်နိုင်တယ်နောက်ပါကျအဲ့မှာအဲ့ဒီဈေးကတလန်းကိုခုဘကနေပြီးတော့ကျွန်တော်တာယူခုဘကနေပြီးတော့တာယူအတောင်ဘက်နေပြီးတော့ကားတွေကန့်လာတယ်ဖြစ်တဲ့ကားတွေရေကားလည်းပါတယ်ပေါ့နော
်ဟုတ်
အဲ့ဒါကကျွန်တော်ဖြစ်နေမေးပြီးဟော3နာရီဝင်ကျင်တော့ပေါ့နော်အဲ့လိုမျို
းဟုတ်
အဲ့ကျမှာကျွန်တော်ကအဲ့မှာပိတ်ပြောသူတို့ကအဲ့မှာဒီလိုရလဲပိတ်ထားတယ်ပေါ့ဗျာလမ်းကိုပိတ်ထားတယ
်
ဒီကားကြီးမလာအောင်လို့ပေါ့နော်50တန်းကြီးပိတ်ထားတာရှိတယ်ပေါ့နော်ပိတ်ထားတယ်အဲ့မှာကျွန်တော်ရုံးရင်းဆက်ချက်သူတို့ဘယ်လိုဖြစ်လဲဆိုကျွန်တော်ကစောင့်ကြည့်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကအစတုန်းကတာယူပေါ့နော်50တန်းတာယူကနေပြီးပိုက်တဲ့ခါကြီးအောင်ပြီပေါ့နော
်
အဲဒီနဲ့အဲ့စစ်တက်ကရောက်လာရဲ့ဂိုင်းနေနဲ့ရောက်လာရဲ့ရဲဒီပေါ့စစ်မဟုတ်ပြဲရဲတော့မဟုတ်ပြဲစစ်ကားကြီးကျွန
်
တော်ကနေစစ်ကားကြီးပေါ့နော်ရောက်လာတဲ့ခါကျကျွန်တော်ကပိုက်တဲ့ခါကြီးကကျွန်တော်ကတော့ကိုတရားဆုံးလိုက်တယ်ပေါ့နော်တရားဆုံးလိုက်တယ်ပေါ့နော
်
50တလဲတရားဆုံးပြီးတော့ကျွန်တော်ကအချိန်လေးစောင့်ကြည့်တယ်အဲ့ဒီမှာပြမဆုံးစဖြစ်တာကအဲ့မှာကြာကြီးပဲဗျာတို့ကကြာကြီးပဲစောင့်နေညနေကောင်းတော့မှ၄နာရီကျော်တော့မှစဖြစ်တာကတော့မျက်ရည်ကိုပုံးမယ
်
အဲ့ဒီပုံးနေဖြစ်တဲ့ခါကျတော့အုံးလို့ဖြစ်တဲ့ခါကျတော့မျက်ရည်ကိုရမကြည့်လဲပါတယ်ပေါ့နော်အဲ့မှာကျွန်တော်ပြမဆုံးမလုပ်ပြရလဲဆိုတော့အဲ့မှာလူငယ်တွေကြည့်လာတဲ့ခါညလုံးကြီးငဲနေတာကိုဒီကကျွန်တော်အဲ့ချိန်မှာရေဘူးပဲပေးရတယ်ပေါ့နော်ရေပေးတယ
်
ဒီနေ့ကလည်းကျွန်တော်တို့ကားကတော့ဆက်နောက်ပြတ်ပြတ်ဆက်ပြီးသွားတယ်အဲ့တာယူရနေတဲ့ပြတ်သွားတယ်ပေါ့နော
်
အဲ့မှာရှိတဲ့ခုံကြီးကျောင်းထဲမှာကျွန်တော်တို့ကတရေထားရတယ်တရေတက်ကျင်းနေတာကြာကျွန်တော်တို့မီတလောက်အချက်ပေါင်း90နဲ့100ထားတယ်အနည်းဆုံးပဲအဲ့ဒါဟု
တ်
အဲ့လိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကတာယူရနေပြီးတော့စောင့်တယ်အဲ့မှာစောင့်တဲ့အခါကျတော့ကျွန်တော်ဆုံးပြလိုက်တာကတော့မထူးတော့ဘူးကန့်ကဆရာကြီးလည်းခေါ်ပြီးတော့ကျွန်တော်တို့ကခုံကြီးကျောင်းမှာပဲခုံကြီးမှာပဲအထိုင်ပေါ့နော
်
ကူညီမယ်ပေါ့နော
်ခွ
ဲရနားတဲ့ဒီလိုထုတ်တာတွေပါလေလုပ်မယ်ပေါ့နော်အဲ့မှာတော်တော်ဆိုးသွားတယ်ကြာအဲ့ဒီမှာကျွန်တော်တို့ကတစ်ခွေးနဲ့အဲကြည်တန်ဒီပါတာဘာဘာကြည့်နေမဟုတ်တော့ဘူးပေါ့နော်ကြည်ရစ်စ်ပြည့်တဲ့ဆက်ချားလာတယ်ပေါ့နော
်ဟုတ်ကဲ့
အဲ့မှာရုပ်ရည်ဆက်ချက်ပဲကြာကျွန်တော်တို့ကနှစ်ပြကြာအဲ့တာယူကနေနှစ်ပြတော့မှပုံရောက်တဲ့အောင်ကျွန်တော်တို့ကလေဟိုပေါ့ဝိညာဉ်ဝိညာဉ်ကျွန်တော်တို့ချိန်နေတာပါလေ
ဟ
ိုကပေါ့ဟိုကဘယ်လိုလဲဆိုတော့ကျွန်တော်သိတာကပေါ့နော်ကျွန်တော်တို့သိတဲ့ဟာလေကျွန်တော်ပြပြတာပေါ့နော်ကျွန်တော်ရောက်လာတဲ့ခေါင်းလေးကကျွန်တော်ဥပေါင်းပြတ်သွားတယ
်
ကျွန်တော်လည်းခုမှပြန်လာတာပဲကြာခုမှပြန်လာတာမှမာရှယ်တော့နဲ့ရှိလို့ကျွန်တော်က9နိုင်တော့9နိုင်မှကျွန်တော်ပြန်လာတာပေါ့လေ
ဟုတ်အ
ဲ့တော့ကျွန်တော်ချီလာတဲ့ကောင်းလေးတော့ဟုတ်တယ်ပေါ့ပြေးသွားတယ်ဟိုကပေါ့အဲ့ဒါမပါတော့ဘူးပေါ့နော်ကောင်းပြန်သွားတယ်ပေါ့ ောက်တရားပါတယ်။နောက်ကျတော့ကျတော့သွေးပေါင်ကြောမှအကြီးပွက်ထွက်သွားတယ်။ပွက်ထွက်သွားတဲ့အချိန်မှာရှော့နေတာလေ၊မိတ်ကျင်လို့ဖြစ်နေပြီ။သွေးထွက်လို့နေတော့ပေါင်ကြီးကဆက်ပြတ်နေတာ
။
ပုံနေလဲရှိတယ
်။
ဒီကောင်ကကျွန်တော်သွေးထွက်မလို့ကသွေးကျက်ထုတ်ကြီးစီစီးပြီးတော့သွေးလိုင်းတွေတိတ်ပြီးတော့ကျွန်တော်ကအဲဒီဟိုအောင်လွတ်လိုက်ရတယ်။အဲဒီဆေးရုံကြီးကိုလွတ်လိုက်တယ်ပေါ့နော်ဒီလိုတရား။
တ
စ်သက်နိုင်လေတော့ဆေးရုံကြီးမှာလည်းကျွန်တော်တို့အဲ့တငယ်ချင်းဆရာဝန်ခွင့်ပြုကြဝင်ရှိတယ်ပေါ့နော
်။
အဲ့လက်ရှိလူနာချင်းတော့မသိသေးဘူး။ဒေတာချင်းကတော့မသိသေးဘူး။ဒေတာကတော့အသက်ချင်းပေါ်တော့များပါတယ်။သူကဆေးရုံမှာရောက်သွားတယ်ပေါ့နော
်။ဟု
တ်ဟုတ်။နောက်ကအဲ့ဒါလည်းမတော်ချုပ်ပေးရတာအသေးမွားလေးတွေပေါ့နော်ဟိုလက်မောင်းချုပ်ရတာတို့ဟိုခဲခဲလက်မပွက်ထွက်သွားတာတို့ဆုတ်ပြက်သွားတာတွေဟိုခဲခဲတွေပါမယ်နားကြီးကျက်တဲ့ခါကျတော့ဟိုခဲကြီးကကြီးရည်ပါတယ်ပေါ့နော
်
အဲ့ဒါမျိုးတွေပေါ့နော်ပုံစံတွေပေါ့နော်အဲ့ဒါမျိုးဆိုတော့အဲ့ဒါတွေက6ယောက်9ယောက်လောက်ရှိတယ်ကျွန်တော်ချုပ်ပေးရတယ်ကျန်တာတော့မူးတာတို့ပါလို့ပေါ့နော်အဲ့ဒါကျွန်တော်လက်ရှိဖြစ်တဲ့အခြေအနေပေါ့ကျွန်တော်အနေနဲ့ပြောရင်ကွာကျွန်တော်ကပြင်မပြောင်းကျွန်တော်ကတခါမှလည်းအဲ့လိုမျိုးကြီးဒါကြီးကကျွန်တော်အနေနဲ့ခိုင်းတော့ရှေ့တန်းလိုမျိုးကြီးရှင်လည်းရောက်သွားတယ်ဖြတ်သားတယ်ကွာကျွန်တော်ဖြတ်တာ
ပ
ူရတော့ပုံရတာကွာသိတယ်မလ
ား
ကျွန်တော်ကနောက်တစ်ခုကြားတဲ့တကယ်ဒီကောင်ရှင်တဲ့ခြေရအမှန်ပါဘွားကောက်လို့မရဘူးအဲမှာခိုင်းမိနေတယ်ခိုင်းပြီးတော့ကောက်တဲ့လူကိုဖြစ်သွားတာ
က
ောက်ကောက်လို့မရဘူးကွာနော်အဲ့တော့စနိုက်ပါသမားတော့ပါတယ်လို့ပြောတယ်ဒါမေးပြီးကွာနော်ကျွန်တော်တော့ဒေတာမသိဘူးသူတို့ပြောတဲ့စကားပေါ့နော်ကျွန်တော်ကလည်းပြင်ထွက်လို့မရဘူးဆိုတော့ကျွန်တော်လည်းသိနေတာပေါ့နော
်
အတော်တော့ဘူးကျွန်တော်တော့လူနာကြီးခေါ်လာခဲ့တော့ဒီမှာစိတ်ခုံးကြပါမယ်အထိုင်ကြပြီးတော့ဆရာဝန်ကြီးဖက်ခေါ်တယ်ကျွန်တော်ဆရာဝန်၃ယောက်ပေါ့နော်ဒီမှာကတော့ပြောက်သေးသွားနေတယ်တစ်ခေတ်နဲ့နောက်2ယောက်ဆက်ခေါ်တယ်3ယောက်လာတယ
်
နောက်တဲ့အဲဒီဂျာဝင်လေးအဲအငယ်လေးပြောက် PSC ပြောက်လာတယ်ပေါ့နော်4ယောက်ကျွန်တော်တို့ကုပေးတာပေါ့နော်လောလောဆယ်ကျွန်တော်တို့ပေးတယ်ဟာအဲဒီခုမှကျွန်တော်အင်ဂျင်နီယာတာ
တယ်ဟုတ်ဟုတ်
အဲ့လိုအခြေအနေလေ
နောက်တစ်ခုကဆရာတို့ကဟိုဆရာဝန်တွေလည်းဖြစ်တယ်နောက်ဒေတာလည်းအဲ့ဒီအခြေအနေမှာစိတ်ကူတာခဲ့ရတဲ့အနေအထားဆိုတော့ဒီဖြုတ်ခွင်းတဲ့အဥ္စာမှာတချို့တွေကဟိုအကုန်လုံးပြောနေကြကြီးအစ်စ်တွေလိုလည်းပြောတယ်ကျွန်တော်တို့ဓပုံတွေကလည်းတွေ့ရနေရမျိုးရှိရဆရာတို့ကတော့ဒီဒဏ်ရာတွေကိုကြည်ရနေဆရာတို့ကတော့ပို့ပြီးတော့ပြောနိုင်လားဆိုတော့ဒီအခြေအနေကိုဆရာဘာများပြောနိုင်ပါလဲရှင်
အကြည့်စစ်ဒေတာတော့ဗျာအုံတော်ကြီးပွက်ထွက်သွားရည်ရတော့ဘာမှချင်းမမဟုတ်တာတော်ပြတာဟုတ်လို့ဖုန်းလို့ကုန်းသီးလို့မြန်မာဘယ်လိုများမဟုတ်တာခဲကြီးရဘယ်လိုများမဟုတ်ဟိုပါပေါ့တို့ဘာမှကြည့်တယ်တော့အဲ့လောက်သေးကြအကြောင်းမရှိဘူးတော့အဲ့လိုမျိုးကြီးပေါ့အဲ့ဒီပွက်ထွက်သွားလိုက်ပြီဗျာတော်ပြတာပွက်ထွက်သွားလိုက်ပြီတော့အဲ့ချိုးတက်ပြီရှိရတယ်အိမ်နေမှာနေရနေမှာလေကြည့်ရှိတယ်အဲ့လိုအဲ့လိုအဲ့လိုကျွန်တော်ကြားတယ်ပေါ့နော်အဲ့လိုမျိုးကြီးပေါ့ဒါတော့ကြည့်စစ်ပါမယ်ဘာမှကြည့်လည်းပါတယ်ဗျာတို့အဲ့ဟိုကလည်းပါတယ်ဗျာအေးမြေကြီးကိုဘုံတည်းလည်းပါတယ်အဆုံးပဲတောက်လျှောက်ပဲကြားနေရကြအချက်တရဗျာကျွန်တော်မမီးရမီးအားလို့အချက်ရကြောမယ်
အော်ဟုတ်
ကဲ့ဒါနဲ့အုံးနဲ့ဒါနဲ့ဆိုတော့
ဟုတ်
ဟိုကျွန်တော်တန်နေတော့မတူဘူးဟုတ်တယ်တနက်ပြန်တန်နေလည်းမတူဘူးဖြစ်တဲ့တန်နေလည်းမတူဘူးပြီးတော့နောက်ထပ်ဆွဲတာလည်းပါတယ်ကဲတစ်ချက်တစ်ချက်ဆွဲတဲ့တန်နေလည်းပါတယ်သင်္ကန်းဆွဲတယ်လို့ဆိုပြီ
းတ
ော့တော့လျှောက်ပေါ့နော
်
ကျွန်တော်ကြာဝင်လို့ဒီကနားမလို့တနက်ကတော့မတူဘူးဒါပေမဲ့တန်တစ်ချက်ဆက်ဆွဲတဲ့တန်ပါတယ်ဟုတ်ဗျာပြင်မလားဟုတ်လို့မျိုးပေါ့တနက်ဆက်ဆွဲတဲ့တန်ဆိုတာပြီးတော့စစ်တိုက်တယ်လို့ပြောပါစစ်ကားရတယ်လို့ပြင်မလားဆွဲတယ်လို့ဒီ
သ
င်္ကန်းနဲ့ဆွဲတယ်ပေါ့နော်ဒါကြတနက်ဆက်ဆွဲတဲ့တန်မျိုးကျွန်တော်ကြာတယ်အဲကျွန်တော်ကိုယ်တိုင်ကြာတယ
်ဟုတ်ကဲ့ပါ
ဆုံးလို့ဆွဲတာအားလိုက်ရဘယ်လိုလဲကွာစစ်ဆွဲတောက်တော့ဆွဲတဲ့ပုံစံမျိုးကြီးပေါ့နော်တနက်
ဟုတ်ကဲ့
အဲ့လိုကြားတယ်
ဟုတ်ကဲ့ပါ
ဒါကတော့ကျွန်တော်တို့ကြားတဲ့ဟာပဲဟုတ်ကဲ့
ဟုတ်ကဲ့ပါရှင်နောက်တစ်ခုကအဲ့ကိုအဲ့မှာကဘလို့ကြောင့်ဒီလိုတင်းမာမှုဖြစ်သွားတာလဲဆိုတော့ရောဆရာတို့သိရပါလားဆရာကုနာတို့ကပြောတဲ့သဘောအရဆိုဆရာတို့ကအဲ့နားမှာမျက်မြင်ကိုယ်တွေ့ဖြစ်ခဲ့ရတာဆိုတော့ဟိုတင်းမာမှုတစ်ခုကြောင့်ဖြစ်တာလားနောက်တစ်ခုကဟိုသူတို့တွေအများတန်းတုံးနေကြရှိရပေါ့နော်သူတို့ကအကြမ်းဖက်မှုကိုပြန်ပြီးတော့ဖြိုခွင်းနေဆိုတဲ့အနေအထားမျိုးတွေသူတို့ကပြောရတာမျိုးရှိဆရာတို့ဘက်ကကောဘလို့ဟိုဘေးရစိုက်အနေနဲ့ကြည့်ရမယ်ဆိုလို့ရှင်ကောအဲ့လိုမျိုးတဖက်ကနေအကျန်းဖက်မှုလှုပ်လာလို့ဟိုဘက်ကနေပြီးတော့ဖြိုခွင်းရတဲ့သဘောလားဘယ်လိုများပါလဲရှင်
အဲ့ဒါကျွန်တော်သိချင်မလို့ဒါပေမဲ့တေးကြတာတော့ကျွန်တော်တို့သိတာပေါ့နော်ကျွန်တော်အမြင်ကတော့တို့က50တန်းနဲ့ပိတ်တယ်35နဲ့ပိတ်တယ
်ခ
ြေကားတွေပါတယ်အဲ့ဒီတန်းအဲ့ကန်ကုန်းလန်းကန်ယူဆိုတာတဲကားကြီးရှိတယ်ကွာတဲကားကြီးအရှိကြီးတွေကျွန်တော်တို့ဆက်လက်ပြီးတော့မကောက်ကြဘူးဘိန်စိတ်လောက်ရှိနေပေါ့နော်တဲကားဆိုတာလေ
ဒ
ီဘက်ကတဲကားကြီးကပိတ်ထားခါဝင်လို့မရဘူးကွာတို့ကထဲကိုသွားကြတာဒီလား
အ
ဲ့မှာတို့ပိတ်နေတဲ့နေရာရှိမယ်ခဲ့လားအဲ့ဒါကြောင့်မို့ဖြုတ်ခွဲရလို့လည်းကျွန်တော်တို့ကအများဆုံးယူဆလို့ရတယ်ဒီလက်ကတော့ပြည်သူကတော့ကျက်ဖက်ကြအောင်မရှိတော့ပြည်သူကလည်းလက်မရှိဒါပေမဲ့တမန်တော့ရှိတယ်ဗျအဲ့ခဲနဲ့ကျက်တဲ့ကောင်တွေဆိုရင်ကခိုင်းတယ်ပြည်သူပြည်သူချင်းထိုင်းတယ်ကျွန်တော်တို့လည်းပြောတယ်ဒီလူတွေလည်းပြောတယ်ကျွန်တော်ဆိုလည်းကြောက်လို့ဆိုလည်းခဏပြန်မလုံးနဲ့တော့ခဲတွေမထုနဲ့တော့ညောင်လေးကလည်းမကျက်နဲ့တော့ပြောတယ်ကျွန်တော်တက်နဲ့တော့ပြောတယ်ဒီရှိလည်းပြောတယ်ခွင့်နဲ့ကျတော့ပြည်သူတွေချစ်စရာလည်းလည်းမရှိဘူးချစ်စရာလည်းဘာမှမရှိဘူးခဲတော့မပြည့်ဘူးဘာလို့ဆိုတော့ဒါပေမဲ့ကြောက်မရဘူးတစ်ခါတည်းကကိုတို့လူကဖြစ်လိုက်တာလည်းဖြစ်နိုင်တယ်ဒါကတော့ဖြစ်နိုင်တယ်ဒါကတော့ရှိနေတာပဲဖက်တိုင်းပါတော့
ဟုတ
်ကဲ့ဒါပေမဲ့ကျက်ဖက်ဖြစ်တဲ့ချိန်မှာစပ်ဖြစ်တဲ့ဆင်းမှာကျွန်တော်တို့မရှိကျွန်တော်ကနောက်ဆုံးလိုက်တယ်နောက်ဆုံးလိုက်တဲ့ဆိုတာတင်းမာလာတဲ့ခါကျတော့ကျွန်တော်ပရိုက်တာကဆိုတော့နောက်ဆုံးလိုက်တာပဲအဲတကယ်လို့ဆက်ပြီးစပ်ဖြစ်တဲ့တန်တန်ကြားလိုက်တဲ့ချိန်မှာကျွန်တော်တို့ကတော့ကြည့်တော့မျက်ရည်ပုံဆက်ကြည့်တာနောက်ပိုင်းကျတော့ပူဆိုးတာဘာမှကြည့်ရောဟိုအရပြစ်လာတယ်အဲအဲ့လိုမျိုးပေါ့နော်အဲ့ဒါနေကြားတယ်ပေါ့နော
်
အဲ့တော့ချိန်လိုက်ကြတော့သူတို့ပိတ်သွားတာလည်းပါတယ်လက်နေပိတ်သွားတယ်ပါတယ်
အဲ့
တော့ဟာနောက်တစ်ခုသိကျင်တာကသူတို့တွေပြစ်တဲ့ဥစ္စာမှာပေါ့နော်ဆရာတို့လည်းကြားဘူးမှာပါဖြိုခွင်းရတဲ့အဆင့်ဆင့်တွေရှိတယ်အဲ့ဒီဖြိုခွင်းရတဲ့အဆင့်ဆင့်တွေကိုတော့သူတို့လိုက်နာပြီးတော့ဖြိုခွင်းခဲ့တယ်လို့ဆရာတို့မြင်ပါသလားရှင်
အာမဟုတ်အဲ့ဒါတော့မဆိုင်ဘူးအဲ့ဒါတော့အဲ့လိုပဲဟုတ်ဟုတ်အဲ့လိုပဲမဆိုင်ဘူးလိုက်တာဘူးအဲ့ဒါတော့လိုက်နာရင်မရှိမရှိဘူးဒီဘယ်နည်းနဲ့တော့မရှိဘူးဘယ်ပြစ်နေတာပဲတွေ့တာလေကျွန်တော်တို့ပြစ်နေတာပဲတွေ့တာဟိုလိုအဆင့်ဆင့်ဖြိုခွင်းတာမှမရှိတာဗျာဟိုကတော့လည်းရိုက်တယ်ပေါ့အဲ့ဒိုးလာရင်ရိုက်တယ်ပဲတစ်ချိန်ကြီးတစ်ခါတက်လာတယ်ပေါ့ဘယ်နဲ့ပြင်ညာတယ်ရိုက်တယ်လက်ခံတယ်လေကျွန်တော်ပြောတာဟုတ်တယ်မလား
ဟုတ်
ကျွန်တော်ကတော့တို့နေတယ်တို့ကနမ်းပိတ်တယ်နမ်းဖွင့်နေတဲ့ဆိုရင်ကားသမားတွေကိုရှင်းနေကားတွေကိုရှင်းနေတို့ဖယ်လေဒီလိုဗလာကြီးရဲ့ပြစ်ကြကြမှာမရှိတာလေနော်အဲ့လိုမျိုးပေါ့နော
်အဲ့
ဒါတော့မဟုတ်ဘူးဗျအဲ့ဒါတော့ကျွန်တော်လက်မခံမန်လေးသားတွေကဘယ်လိုပါနေနေဗျာဟိုအင်တာနက်ရှင်နယ်ကြီးကဒီမှာလောက်တဲ့ကိုင်းနေမဟုတ်ဘူးတခြားစီလေအဲ့လိုမျိုးသူကလည်းပြစ်တာဗျာကျွန်တော်လည်းအဲ့လိုမျိုးယူဆတာ
ဟုတ်နောက်ဆုံးအနေနဲ့မေးချင်ပါတယ်ရှင်ဆရာကတကယ်လဲကြုံခဲ့ရတဲ့ဆရာဝန်တယောက်လည်းဖြစ်တယ်စိတ်ကိုယ်တိုင်ကုခဲ့ရတဲ့လူတယောက်အနေနဲ့ဒီဖြစ်ရပုံမှာဘယ်လိုများပြောချင်ပါလဲရှင်
အာဒါကြီးရတော့ဗျာမဖြစ်တဲ့ပါကြီးကိုပြည်လူကြီးကိုဒါတော့ဖြစ်မဖြစ်တဲ့ဖြစ်တဲ့ကောင်ကြီးကိုကျွန်တော်မျက်စိရှင်းပါဒီလိုမျိုးတချို့ကမူးလဲသွားတယ်လေတရင်သမားတွေကမူးလဲသွားတယ်ဆိုတော့သူတို့အဲ့ဒါကြီးကိုဥက္ကောက်ပွက်တဲ့တိုင်သူတို့မမြင်ဘူးလေကျွန်တော်တို့ကတော့ကြည့်တော့ကျွန်တော်ကဆံလို့ဒုတိယတိုင်ကကျွန်တော်ကမထူးကြမအောင်ဗျာနော်ကျွန်တော်တို့တော့ဒါပေမဲ့ဘလို့ပြကစိတ်မကောင်းဘူးလေဒါပလိုင်းနေရကျွန်တော်ကစိတ်ပွက်ချင်တယ်မဟုတ်ဘူးလေကျွန်တော်လက်နဲ့တည်းရှိတာမဟုတ်လေကျွန်တော်ကတော့ရှင်းရှင်းလင်းလင်းရှင်းရင်းရှင်းရင်းတော့တို့ကြီးကအဲ့ဒါကြီးဖြစ်တယ်လားဟိုလူတွေအိမ်ကြီးကလူတွေနေတဲ့နေရာဒီရက်ွက်ကြီးကိုမှရက်ွက်တွေကိုပြစ်တယ်ရက်ွက်တွေကိုလည်းဒီအိမ်ဒီဟိုကြီးအိမ်ကြီးရဲ့ကိုပြစ်တယ်ဗျာပြီးရင်အဲ့လိုမျိုးဟိုစလိုက်ပါပါရဲကြားတယ်ပြီးရင်ပို့ဆိုးတာကသူနာသူနာကောက်လို့မရဘူးတိုက်ကြသူနေကောက်လို့မရဘူးဆိုတာကြီးကကြတော့ဗျာဟိုဘယ်လိုပြောမလို့ဆန္ဒပြဖြစ်ပြန်တာလည်းမဟုတ်ဘူးဗျာပြောတဲ့ပုံစံစစ်နေရင်လို့ခြားသွားတာဗျာစစ်ပွဲတစ်ခုရောက်သွားတယ်လို့ပြောကြတာကျွန်တော်ပြောချင်တာကျွန်တော်တို့ကမှပုံနေရတယ်ဗျာကျွန်တော်တို့ကမှမတီးကြပါဘူးဆိုကျောင်းဝေးသားနဲ့ဆက်လို့မရဘူးခက်ပြစ်ပါပဲကျွန်တော်ပြောဒီကျွန်တော်မြင်ကြရင်တော့ဒါကြီးကဘုံကမဖြစ်ပြန်ဘူးကျွန်တော်တို့ဒီစိတ်နေကြတယ်မဟုတ်အာမတီးနေတဲ့အိမ်ကြီးကတော့အဲ့လိုကြီးကတော့ကျွန်တော်တို့လည်းစိတ်ရမကောင်းဘူးကြမဖြစ်လည်းမဖြစ်ပြန်ဘူးကြကျွန်တော်တို့ထင်တာတော့ဘုံကတော့ကျွန်တော်တာမန်ချီကျောင်းတော့ပဲကျွန်တော်တို့ကကာပါပေးရမယ်ထင်တာခုကခုခုနေလဲတဲ့ညီဝင်းကြီးကကြတော့ဘယ်ပြောမရှိသေးတဲ့ရောက်သွားတယ်လို့ပြောကြီးအဲ့လိုကြီးဖြစ်တာတော့
အော်ဆရာတို့ကဒီ52လမ်းဖုန်ကြီးကျောင်းထဲမှာဟိုဟာလုတ်တဲ့ဆရာဝန်ဖွဲ့နေတူရယ်နော်
ဟုတ်ကဲ့
မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေး CDM လှုပ်ရှားမှုဆန္ဒပြမှုတွေနဲ့အပြင်းထန်ဆုံးနှိမ်နှင်းမှုဖြစ်မန္တလေးမှာမနေ့ကမြို့စုံမြကန်းဘေးကအောက်ခြေလူမ်းစားပြည်သူတွေခံစားလိုက်ရပြီလို့လှုပ်ရှားမှုမှာပါဝင်သူတွေကဆိုပါတယ်စေတနာပုံတင်မောခြင်းလှုပ်သားတွေရဲ့ CDM လှုပ်ရှားမှုကိုကူညီပေးခဲ့တဲ့အနီးဝန်းကျင်ကဒေတာကန်တွေအဓိကခံစားခဲ့ရတဲ့ဒီလိုဖြောက်ခွင်းမှုဘလို့စတင်ဖြစ်ပေါ်ခဲ့တာနဲ့ရှေ့ဆက်ဘလို့ဖြစ်လာမှာကိုဥဆောင်ပါဝင်နေသူတွေပါဝင်ဒီဖြောက်ခွင်းမှုကိုမျက်မြင်ကြုံခဲ့တဲ့အလို့သတင်းတောက်တူတို့ကိုမေးချပါတယ်။မန္တလေးမြို့ကစစ်အာဏာရှင်စန့်ကျင်ပြည်သူ့အင်အားများချိတ်ဆက်ညီနိုင်ရေးကော်မတီခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာဒေစာဆန်းက
ဒီတက်နဲ့ဒီလိုယုံကြည်ရအောင်ပေါ့နော်ဒီတင်းမောတသိကိုထောက်ဖို့ဖိအားပေးတယ်အမိန်ပေးတယ်ပေါ့အဲ့ဒီမှာဒီဝန်ထမ်းတွေကကျတော့လုံးဝလက်မခံနိုင်ဘူးပေါ့နော်သူတို့ကမောင်းမေတော်တယ်ဝန်ထမ်းတွေကလက်မခံနိုင်တဲ့စေတနာတက်တယ်ပေါ့အဲ့ဒါကိုကျတော့အဲ့ဒီပဏိနာနေရက်ကွက်ကတိပြီးတော့ပြည်သူလူထုတွေကဝန်ထမ်းတွေကိုဒီအားပေးထောက်ခံတဲ့အမိန်နဲ့ဖြစ်နေတဲ့ကျွန်တော်တို့ဒီတာယုခေါ်တာပေါ့50လမ်းဒီကျွန်တော်တို့ကန္နာလမ်းပေါ့နော်ဒီရောက်ဒီမြေပေါ်ပေါ်မှာကျွန်တော်တို့ဒီလူစုလူဝေးနဲ့ကျွန်တော်တို့ကန့်ကွက်ဆန္ဒပြတာပေါ့အဲ့ဒီမှာဒီလုံးယုံကြီးတွေအရင်ဆုံးရဲပြီးစစ်သားတွေပါရှင်ကအများကြီးတော့ရောက်တာပြည်တယ်မှလည်းပြစ်တယ်နောက်အစိုးဆုံးကတော့ညနေပိုင်းပေါ့၄နာရီတော့မှပြစ်တာကတော့တကယ်ကိုကြီးကန်းအစ်စ်ကြီးရဲကြီးကိုဘုံနေနေတယ်ကျွန်တော်တို့ဗျာတကယ်စစ်ပွဲတစ်ခုမှပြစ်တယ်လို့ပြစ်တာပါပဲ
ဒါအပြင်ဒီမန္တလေးဆန္ဒပြပွဲတွေမှာတက်ကြွစွာပါဝင်နေတဲ့ကနောင် Institute အမှုဆောင် Director ကိုတမ်းမြတ်ဆိုးကလည်
းဒီတင်းမောပေါ်မှာကျဲသူစီတော့ပြိမ့်နေတယ်လို့ဖြစ်တယ်။ဒီကိစ္စကိုနိုင်ပြည်သူကားပါညာတွေမှာပါတဲ့ဒရိုက်တာတင်ရသူတွေဝင်ပြည်ရပါညာတွေပြောလို့လူကလည်းအရမ်းများဖြစ်တဲ့တွေ့တဲ့ကိစ္စတွေမဟုတ်လို့ပဲနဲ့ကျွန်တော်ဒီခွဲကိုကိစ္စကျွန်တော်ညှိတော့အဆင်ပြေတယ်။ဒါတော့ပြန်ဖို့လုပ်နေချိန်မှာအရင်နဲ့စကားတွေပေါင်းပြီးကားတွေရောက်လာပြီးတော့မှလေးလေးလံပိတ်ပြီးတော့မှဒီဆိုရောအတင်ရောဒီရေကားပါညာတွေနဲ့လည်းချုပ်ခွင့်နိုင်ပါတော့တဲ့ချိန်မှာဒီလူကြီးရောက်တဲ့တော့လည်းထပ်တော့ရောက်လာအင်းအားများတဲ့ချိန်မှာကြီးစက်တွေတုံးပြီးတော့
ဒီဖြစ်စင်မှာရှိနေခဲ့တဲ့မန္တလေးအခြေဆိုင်အလွတ်သတင်းတော်ကိုစံယူကျော်ကလည်း
ကျွန်တော်လည်းအဲ့ဒီမှာရှိပါတယ်ဗျ။အနာကြီး55လောက်မှာအနာလန်နဲ့ဒါဝန်ကြီးမတင်တာမှာအမောက်ကနဦးဆုံးလို့ပြောတယ်ဒီတော်တော်ကြီးကြားတဲ့ဟာတွေကဘာမှကြည့်တာကိုပြရတယ်ဒီတော့အဲ့လိုကျိုးရင်းဆိုင်ကတည်းကဖြစ်ပြီးတော့ဒါနေမှာမှန်ပါတယ်။အိုင်ဝန်ကြီးဒီတခါမှာပြန်မယ်ပြုမယ်ဖြစ်နေအချိန်မှာပဲဒါပြီးတော့ချုပ်ခွင့်နှစ်လရောက်မှာ။ဟုတ်ပါဘူး။ဒီဘက်မှာတော့တနေ့ချက်ပေါင်း50ကျော်ကြာတယ်။တန်းကျဲပေါ့နော်။မင်းကြီးကတော့ဒီအာနာတေးမှုဒီနောက်ပိုင်းမှာ မအူဆုံးတွေသူခွင်းတာအကြီးကျယ်ဆုံးနဲ့တိကျတဲ့အများဆုံးဒီသုံးမှုအများဆုံး
ဒီတိကျတဲ့သုံးတန်ရမှုပေါ်ဒေါက်တာတေဇာဆန်းကပွဲချင်းပြီးသူတည်ဆုံးတာအဖြစ်နောက်ထပ်အ ਨੇ ဆုံးသူတည်ဆုံးက
ဒီလူမျိုးပါတန်ရရနေတဲ့ပုံစံတွေကရှိတယ်တန်ရာကျတော့ပြင်းထန်တဲ့လူက9ယောက်လောက်ရှိတယ်။နောက်ကျွန်တော်တို့ဒီတန်ရာရတဲ့လူအားလုံးပေါင်းတော့အ ਨੇ ဆုံး40ကျော်လောက်ပြီးရတယ်ကျွန်တော်တို့ဒီဆရာဝန်ကြီးတစ်ဖက်။အဲနောက်ကျွန်တော်တို့အိမ်မှာဖန်ဆီးခံတဲ့ပုံစံတွေကအ ਨੇ ဆုံးရှားကနေရှိတယ်လို့ပြီးရတယ်ပေါ့နော်။အဲ့တော့ပစ်တာခတ်တာကတော့တတော်ကိုစုစုပေါင်းပေါင်းနောက်ဆုံးထွက်ပြေးတဲ့လူတွေကိုရက်ွက်ထဲထိဝင်ပြီးပစ်တယ်ဗျာ။နောက်မီဒီယာတွေကိုလည်းပစ်တယ်ပေါ့။နောက်ဆုံးဝင်လာတဲ့ဒီလူနာဒီလူမှုကွန်မြူနတီကားတွေကသာပစ်တယ်ဗျာ။တတော်ကိုစုစုပေါင်းပေါင်းကျွန်တော်တို့တော်တော်ဟာပစ်ပါလိမ့်။စနိုက်ပါနဲ့ကိုပစ်တယ်ဗျာ။အဝေးကနေအခုဘယ်လောက်ပြေးလို့ဆိုတော့အဲ့ဒီရက်ွက်ပေါ့နော်။အဲ့ဒီ40တန်းကရက်ွက်ကပြည်သူတွေကြောက်လန့်ပြီးကိုယ့်ရင်ကိုယ်မနေရတဲ့အစီအရောက်ကျွန်တော်တို့အဲ့ဒီနီးစပ်ရဖုံးကြီးကြောင်းကြီးပါသွားပြုပြီးတော့နေရတဲ့အစီအထိတောက်နေတော့သူတို့ကသူ့ဘဝဝါဒါခတ်တာတွေလုပ်ကြတယ်ဗျာ။
အဲ့ဒီတော့အဓိကဘာကြောင့်အခုလိုဖြစ်ခွဲတာဖြစ်လာပါလဲဆိုတာကိုကိုစမ်းယူကျော်က
တီတီယံလှုပ်ရှားမှုမှာညှိထားပါသူခွင့်နေကြတယ်ဗျာ။နော်ဒီနေ့ကကြီးချောင်းပါခင်ဗျာ။ဒီကလုံချောင်းမှုတွေမှာမတလေးကတော်လေးကလေးဝင်နေဆိုးရရနေရဘူးစိတ်မတင်ပါဘူးအစ်ချာတက်နေတာတော့မကြည့်က
ြဒီအကြောင်းရင်းပေါ်ကိုတက်မြတ်ဆိုးကတော့
ကျွန်တော်နိုင်ငံကတန်ရုံကြီးပါညာကြီးမရှိတော့ဒီအကြံပြစ်မှုတွေပို့ပြီးတော့ဖြစ်ခွန်းတာမျိုးရှိတယ်လို့ယူဆတယ်ပြီးနောက်တစ်ခုကတော့ဒီကျွန်တော်မန္တလေးမှာလူတဲဝမဝင်နေမှာဒီမြို့အစွန်မှာရှိတဲ့ခါမျိုးတွေစပြီးဆိုတော့သူ့ခွင့်ပို့လောက်လာတယ်လို့ကျွန်တော်တို့ယူဆပါ
ဒီပေါ်ရှေ့မှာဆက်ဖြစ်လာနေတာကိုဒေါက်တာဒေဇာဆန်းက
အောင်ပြောင်းထုတ်ဒီဖြစ်တဲ့အခုအကျန်းသက်တည်ပြီးကျွန်တော်တို့အနေနဲ့တော့ဘာမှတုံ့ဆုံသွားခြင်းမရှိဘူးတန်လက်စန့်ကျင်ကန့်ကွက်ဆန္ဒပြုလို့တော့မှဖြစ်ပါရဲ့မနေ့ကဆိုရင်လည်းကျွန်တော်တို့မန်နေဂျီတွေကဆန္ဒထုတ်ပေါ်ပွဲကြီးကိုအကြီးအကျယ်ဆက်ဆက်ကျင်းပကြမှာဖြစ်ပါတယ်
တကယ်တော့ဆရာနာသိပြီးဆက်ကျင်လှူရှားမှုတွေလည်းမှာနေပြည်တော်မှာပထမဆုံးသွေးနေကြသေးဆုံးမှုဖြစ်ခဲ့ရပြီးအခုမန္တလေးမှာဒုတိယကြိမ်သေဆုံးမှုတွေဖြစ်လာရတာပါခင်ဗျာကျွန်တော်ဝင်းမင်းပါ
မန္တလေးမြစ်ကြီးနားဆတဲ့မြို့ကြီးတွေမှာဆရာနာသိမှုကိုစန့်ကျင်ကန့်ကွက်နေတဲ့လူလူကိုအကြမ်းဖက်နှိမ်နှင်းဖြိုခွဲနေတာတွေရှိနေတဲ့အချိန်မှာပဲ6မြို့အပါဝင်မြန်မာပြည်နှံကရေနံမြေ73ခုစလုံးကတော့ထုတ်လုပ်မှုတွေရပ်ဆိုင်းသွားခဲ့တဲ့အကြောင်း6ရေနံမြေဆရာနာသိမှုစန့်ကျင်ရေးတက်ကြွလှုပ်ရှားသူတူက VOA ကိုပြောပါတယ်ကျန်တဲ့မြို့နယ်တွေမှာလည်းအခုချိန်ထိငြိမ်းချမ်းစွာဆန္ဒပြနေကြဆဲဖြစ်တဲ့အကြောင်းစူးစီးတင်ပြပေးပါမယ်ရှင်ကျွန်မခွာညိုပါမြန်မာနိုင်ငံမှာ MOGE ရေနံမြေလောက်ကွက်73ခုရှိပြီး9ရက်နေ့ည9နာရီမှာအဖြောက်ရေနံမြေကစပြီး CDM လှုပ်ရှားမှုမှာပါဝင်လာခဲ့ပြီးဇက်တိုက်ဆိုသလိုရေနံကြောင်း6လက်ပံတို့အရာတော်ကြောက်ခွက်ပထိုလုံးမဥပင်စတဲ့လောက်ကွက်တစ်ခုချင်းစီတိုးလာခဲ့ပြီး10ရက်နေ့မှာတော့ MOGE ရေနံထုတ်လုပ်မှုလုပ်ငန်းအလုံးရပ်ဆိုင်းသွားခဲ့တယ်လို့သူကပြောပါတယ
်မြန်မာကုမ္ပဏီရော MOGE ဖြီးကဝင်နေလို့ရောပေါ့နော်ကျန်နေနေရတာရစားပြီးတော့လုံဖြစ်လိုက်တယ်ပေါ့အဲဒီဒီတစ်ခုလေးဆိုရင်ဝင်လဲကရှိရရှိချက်မလို့ရှိဒီမှာဒီ MG 6ရေနံမြေ MG ရေဆိုရင်ရကြတယ်ရှိရရှိချက်ချက်ရတယ်ကုန်ပြီဒီမှာကရောအရာ30နဲ့အတူ132ကြာရလေဒီမှာ MG 6ရေနံမြေတစ်ခုလုံးရဲ့ project တစ်ခုလုံးပေါ့နော်အဲ့အစား
အခုလိုရေနံမြေဝန်ထမ်းတွေအားလုံးတညတညွတ်တဲ့အလုံးမစင်ကြတာနဲ့ပတ်သက်လို့တစုံတရာချင်းချောက်မှုဖိအားပေးအလုံးစေခိုင်းမှုတွေရှိခဲ့သလားဆိုတာမေးမြန်းရမှာတော့
76ရေနံမြေကတမားတို့76ရေနံမြေမှာအရင်စိတ်ရုံတော့ဒါကဒီစိတ်ရုံကမြန်မာတိုင်းကလည်းမှာပတ်သက်ဖြစ်တဲ့စိတ်ရုံတမားတို့အမောကြီးရေနံမြေတစ်ခုဖြစ်တဲ့နိုင်ငံရေနံမြေလေးပေါင်းပေးရတာရှိလေးပေါင်းပေးရတဲ့အချိန်မှာသူတို့တွေကစစ်သားတွေကနေတော့နော်လက်နက်ကင်တက်အဲ့နဲ့ကပြီးတော့တမားတို့ရဲ့လမ်းရရေနံမြေကဒီနံမြေကကက်ကိုအခုချက်ချင်းဖိရမယ်ဆိုတော့တဏ္ဍမိုးပြီးတော့ယခုချိန်ကြီးဆက်ဆက်ဝါးပြီးပတ်ဆက်ဆက်ရောဒီပို့ခိုင်းပြီးတော့တဏ္ဍမိုးပြီးပို့ခိုင်းတဲ့အချင်းချောင်းမျိုးတွေပေါ့နော်အဲ့လိုမျိုးတွေကယခုချိန်ကြီးကြုံတွေ့နေရတယ်ပေါ့ရှင်။ဒီနံမနေဂျာတွေကိုဒီလိုကန်ဗန်းရှင်းနဲ့ခိုင်းစီပြီးတော့ဒီဝင်းနံမျိုးကိုစီဂျန်ဆက်လို့ရအလုပ်ချုပ်ပြီးမယ်အဲဒီခွေယူတဲ့ဒေါ်နာမြိုင်ရစားဖို့မတည်ဘူးပြစ်ဆက်လေးရဲ့ချက်ကလို့ရှိရင်အလုပ်တစ်ခါလေးထုတ်ပြမယ်သူစားထိုးမယ်ဆိုရင်တင်းချောင်းမျိုးမျိုးလေးစီဂျန်တော့တောက်ခေါင်းဆောင်လေးကိုဖြန်းစီပြီးထောင်ချမယ်ဆိုရင်အဲပုံစံမျိုးလေးနဲ့ပေါ့နော်ကျမတို့ကိုချိန်ချောင်းမျိုး
တဆက်ထဲမှာပဲအာနာသိန်းအစိုးရလက်အောက်မှာအလုံးမလုံးနိုင်ဘူးလို့သူကအခုလိုဆက်ပြောပါတယ်
အာနာသိန်းအစိုးရလက်အောက်မှာမလုံးနိုင်ဘူး ပြည်သူကင်းရောက်တယ်ပြည်သူရွေးချယ်ကင်းရောက်တော့အစိုးရတရားမပေါ်မဆွန့်ရှင်းစီဒီအမ်မူမဲ့ကိုလုံးဝလုံးဝပြည်စင်းမျိုးမဟုတ်ကြောက်တဲ့စိတ်နဲ့ထုတ်ပြီးတော့ကျမတို့ပြည်နယ်နေကဒီလိုမျိုးကြီးတက်မှတ်ခဲ့လို့အဲ့ဒါက6ရင်းနဲ့မျိုးတူတယ်လည်းမဟုတ်ပါဘူးရှင်ဆောစောပြောတဲ့ရင်းနဲ့မျိုးဌာနစတုံးကြီ
းဒါကတော့6ရင်းနဲ့မျိုးကအကြမဖက်အာနာဖီဆန်နေသူအမျိုးသမီးတူကပြောပြခဲ့တာပါမကွေးမြို့မှာတော့ CDM လှုပ်ရှားမှုကထွက်ပြီးအလုပ်ပြန်စင်းနေကြတဲ့ဝန်ထမ်းတွေရှိတဲ့အကြောင်း CDM လှုပ်ရှားမှုမှာပါဝင်နေသူဆရာမတူကပြောပါတယ
်ဒီတရက်နေ့ရက်အတွင်းမှာအနေထားလေးရဘလို့ပြဖြစ်လာအောင်ဆိုကြတော့လည်းလေး PR ပေးတဲ့လိုမျိုးလေးဖြစ်လာတယ်ဆိုကြတော့လည်းဘုံမှာပေါ့မအဲဒီစကလုံးလေးမြင်ရတယ်ဆိုကြတော့ချို့ရဲလေးပြန်ပြီးကြောက်ကြတာပေါ့အထက်ကဖုန်ခေါ်တယ်လူကြီးဖုန်ခေါ်တယ်ဆိုလို့ရှိရင်သွားကြတာမျိုးပေါ့ဝန်ထမ်းအနေနဲ့ကတော့လာကုန်မှာလာစာရမှာမျိုးပေါ့ဒီကြားထဲမှာတော့ဒါစားနဲ့ဖြောင်းစားနေကြတဲ့လူတွေဒီဒီဒီအမှုပြန်လောကကလည်းအိုက်ပြန်ပြီးထောက်ပံ့မယ်ဆိုတဲ့ဟာလေးတွေ့ရတယ်။ထောက်ပံ့မယ်မထောက်ပံ့ဘူးဆိုတော့ဘယ်လိုနာမည်မပြောတတ်သေးဘူးပေါ့မှာ
။ပကံညာဥပ္ပမှာလည်းစန့်ကျင်ကန့်ကွက်မှုတွေပုံမှန်တိုင်းရှိနေပြီးဝန်ထမ်းတွေလည်းပါဝင်စံဓာပြနေကြဆဲပါပဲလို့ဒေသခံတယောက်ဖြစ်တဲ့ကိုညီထက်ကပြောပါတယ်
။ညောင်စီဝါရေးပြန်ရှိမှာတော့ထိုင်းတပိတ်တွေရှိတယ်ပေါ့နော်။ဝန်ထမ်းတွေတွေကလည်းအဓိကတော့ဆရာသမားတွေပါတယ်တချို့ထွေရောက်ဝန်ထမ်းတချို့တွေလည်းပါတယ်စီဗင်းတို့ဘူတာမြမမြေထားပါတော့ဟုတ်ကဲ့ဒီချက်ဒီပါပါတော့မျိုးကလူလူလည်းပါတယ်အပြင်ခုဆိုရင်ကြေးရွာတွေကပါပါလာတာကိုတွေ့ရတာခင်
ဗျအွန်လိုင်းရဲ့ CDM လှုပ်ရှားမှုကလည်းအောင်မြင်နေတဲ့အကြောင်းနဲ့ပညာရေးနဲ့ကျန်းမာရေးဝန်ထမ်းတွေကပို့ပြီးတော့အားရစရာရှိတယ်လို့အွန်လိုင်းကတကြွလှုပ်ရှားသူကိုသူရနိုင်ကပြောပါတယ
်အွန်လိုင်းမျိုးနဲ့ဆေးရုံကြီးရဲ့ရှေ့မှာလေဆေးရုံတစ်ခုလုံး CDM လှုပ်ထားတဲ့အကြောင်းကိုဆိုင်းဘုတ်တင်ထားပါတယ်ဒါကတော့ကျွန်တော်အွန်လိုင်းမျိုးရဲ့ထူးခြားချက်ပါနောက်တစ်ခုကကျွန်တော်ကျောင်းဆရာဆရာမတွေအင်တာမညီညွတ်ကြရဲအင်အားများတယ်အခြားဌာနဆိုင်ရာတွေလည်းလာရောက်ပူးပေါင်းကြတာရှိပါတယ်ဥပမာတက်တော်လိုဟောင်မျိုးတွေနောက်တစ်ခုကကျွန်တော်အရန်မီတက်တပ်ဖွဲ့လိုဟောင်မျိုးတွေအဲလျှက်စစ်ဝန်ထမ်းတွေလျှက်စစ်ဝန်ထမ်းတွေလာရောက်ပူးပေါင်းကြတာရှိတယ်နောက်တစ်ခုတက်တော်တွေကဝန်ထမ်းတချို့လာရောက်ပြီးတော့ပူးပေါင်းတယ
်ပေါက်ခေါက်မြို့မှာလည်း CDN လှုပ်ရှားမှုမှာပါဝင်သူအများစုဟာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ကြတဲ့အကြောင်းကျန်းမာရေးဝန်ထမ်းတူကခုလိုပြောပါတယ်အခုလက်ရှိအချိန်ထိ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းအများစုဟာရှေ့ဆက်ဘလို့ဖြစ်မယ်ဆိုတာသိကြမသိသေးဘူးလို့ပြောပါတယ်။အခုချိန်ထိတော့သူတို့အနေနဲ့ CDM ကိုဆက်လက်လှုပ်ရှားနေကြအောင်မှာဖြစ်တယ်လို့လည်းပြောနေကြပါတယ်ရှင်
။အာဏာရှင်စနစ်တိုက်ဖျက်ရေး2008ဖွဲ့စည်းပုံဖျက်သိမ်းရေး Federal Democracy ပေါ်ပေါက်ရေးဒီသုံးချက်ကိုအခြေခံပြီးနိုင်ငံရေးအင်အားစုတွေနဲ့ကြောင်းသားအလို့သမားပညာရှင်အဖွဲ့အစည်း20ကျော်ပါဝင်တဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်ကော်မတီ GSC ကိုဒီကနေ့ဖွဲ့စည်းလိုက်တာပါတနင်္ဂနွေလုံးကိုဥဆောင်မှုဆိုရဲ့အခြေခံနဲ့ဖွဲ့စည်းရမဟုတ်ပဲအသီးသီးလှုပ်ရှားနေတဲ့တပိတ်စစ်ကြောင်းတွေအချင်းချင်းပေါင်းစည်းဖို့လိုရဲဆိုတဲ့ဘုံသဘောတူညီချက်တွေနဲ့ဖွဲ့စည်းလိုက်တာဖြစ်ကြောင်းကော်မတီဝင်တဦးဖြစ်တဲ့လူပောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောက VOA ကိုပြောပါတယ်ဟုတ
်လေဒီမှာရှိတဲ့တပိတ်အသီးသီးကသူ့ဘာနဲ့သူဆက်ဆက်ပြီးတော့တော့ဒီဒေသတိုင်းအပီပီမှာတပိတ်ကော်မတီတွေပေါ်ဖို့လိုလိမ့်မယ်။ဒါတစ်ချက်ဖြစ်ပါတယ်။ဟောဒီတစ်ချက်ကတော့အဲ့တပိတ်ကော်မတီအသီးသီးရဲ့နိုင်ငံရေးကြီးကြော်တာကပုံဖြစ်ဖို့လိုတယ်။တောင်းဆိုမှုတွေကတူဖို့လိုတယ်။နောက်တပြတ်ချက်ကတော့ဂနေ CDM လှုပ်ရှားမှုကိုကျွန်တော်အားကောင်းအောင်လို့ကျွန်တော်ဘယ်လိုဝိုင်းဝန်းကြမလဲ။ဘယ်လိုကတ်မှုကြမလဲ။အဲ့ဒီကိစ္စတွေကိုကျွန်တော်စဉ်းစားဖို့ဖြစ်ပါတယ်
။ဖန်စီခန္ဓာရရဲ့တမတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုစစ်ကောင်စီဘက်ကပြန်လွှတ်ပေးပြီးလက်ရှိ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီကအစိုးရဖွဲ့နိုင်တဲ့လမ်းကြောင်းကိုပြန်သွားမယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကိုပြန်ရောက်နိုင်ပြီးလူထုရဲ့အာဏာဖီဆိုင်ရေးတပိတ်ကလည်းအထီးအနှီးဖြစ်သွားနိုင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ကကိုကျော်ကျော်ကပြောပါတယ်။ဖြစ်ရမှာရှင
်ဘူးအကုန်လုံးကိုပြင်းပြင်းထန်ထန်တိုက်နေဒါကြီးတိုက်ပြီးတော့မှညာဟို2008အောက်ကိုပြန်ပြီးတော့25ရာခိုင်နှုန်းကိုပြန်ပြီးတော့အာဏာပြည့်ပြီးတော့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကချုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်။အဲ့တော့ဒီတော့ပြင်းပြင်းထန်ထန်ကြီးတိုက်ရုံးကိုပြီးတော့မှဒီအောက်ကိုပြန်ရောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့လည်းလူလူကလည်းလက်ခံမယ်မထင်ပါဘူး
။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ချုပ်ယွင်းချက်တွေကြောင့်အခုလိုလူလူလှုပ်ရှားမှုတွေပေါ်ပေါက်လာတာဖြစ်လို့ဒီဖွဲ့စည်းပုံဥပဒေအောက်ကိုပြန်မရောက်နိုင်ဘူးလို့ယုံကြည်ကြောင်းဦးအောင်မိုးစောကပြောပါတယ်။ Federal Democracy ကိုအခြေခံတဲ့ဖွဲ့စည်းပုံ ဒါမှမဟုတ်ရင်နိုင်ငံရေးအစီအစဉ်တစ်ခုတည်ဆောက်နိုင်ဖို့လိုအပ်ကြောင်းသူကပြောပါတယ
်စစ်တပ်ကသူအာဏာသိမ်းနေတဲ့အချိန်မှာသိမ်းလို့ရတယ်ဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ပေါင်းနဲ့သူလုပ်နေတယ်ဆိုတော့အဲ့ဒါကိုမဖြစ်နိုင်ရင်ကျွန်တော်တို့တစ်သက်လုံးကြုံပြမှာဆိုတဲ့အခါကျတော့အဲ့ဒါကိုကျွန်တော်မရရအောင်ကြော်ရမယ်ဆိုတဲ့စိတ်ကျွန်တော်ပြည်သူမွေးစေခြင်းနဲ့ဒါဒီတိုက်ပွဲကိုကျွန်တော်ဝင်လိုက်ပြီးကျွန်တော်စလိုက်ပြီးဆိုရင်ကျွန်တော်နောက်ဆိုလို့မရဘူးရလို့မရဘူးကျွန်တော်တို့ရဲ့ကြီးမားချက်ကိုရအောင်လုပ်ဖို့လုပ်ကြရဘူးအဲ့စိတ်ကိုမွေးကြပါလို့ပဲကျွန်တော်အနေနဲ့ပြောချင်တယ်က
စစ်အာဏာရှင်တိုက်ဖြတ်ရေးအထွေထွေသပိတ်ကော်မတီ GRC ကိုရှူဝါယောင်တန်ဃာကွန်ရက် Federal Democracy ဖော်ဆောင်ရေးပြည်သူ့ကော်မတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလူပောင်သစ်ဒီမိုကရက်တစ်ပါတီအမျိုးသားညီညွတ်ရေးကွန်ဂရက်ပါတီဝီမုတ်တီရုသမီအဖွဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂများအဖွဲ့ချုပ်ရန်ကုန်တက္ကသိုလ်ကျောင်းသားများသမဂတကုံတက္ကသိုလ်ကျောင်းသားညီညွတ်ရေးတပ်ဦးရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနှင့်လူငယ်များအစီအယုံဆိုရှယ်ဒီမိုကရက်တစ်ညီညွတ်ရေးတပ်ဦးစေတက္ကသိုလ်ပေါင်းစုံတပိတ်ကော်မတီအင်ဂျင်နီယာတပိတ်ကော်မတီ88ရိုဟင်ဂျာကျောင်းသားများအသင်း88ကရင်ကျောင်းသားများ၏လူမှုဖွံ့ဖြိုးရေးအသင်းတခင်ကိုရမိုင်းငင်းချိုင်းရေးကွန်ရက်မြန်မာနိုင်ငံစာရေးဆရာများတမကရန်ကုန်ရှိနေများတပိတ်ကော်မတီဗမာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ်ဗမာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားတမကများအဖွဲ့ချုပ်လူပောင်သစ်လူငယ်အနာဂတ်နိုင်ငံတော်မဟာမိတ် FNA မြန်မာမွတ်စလင်အင်အားစု Voice of Minority PLAN ဒီလိုအဖွဲ့အစည်း25ခုနဲ့ဒီကော်မတီကိုဖွဲ့စည်းလိုက်တာပါတပိတ်ကော်မတီရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာမည်ပါဝင်နေရတဲ့ပတ်သက်လို့တချို့ NLD အဖွဲ့ဝင်တွေဘက်ကလူမှုကွန်ရက်ပေါ်မှာကန့်ကွက်မှုတွေတော့ရှိနေပါတယ်။အခုလိုကော်မတီရဲ့မှာပါဝင်တာ NLD တိုင်းအဆင့်ထိခေါင်းဆောင်တချို့ဖြစ်တယ်လို့ VOA ကစုံလမ်းသိရှိရပါတယ်။ဘ ਹੁ ရဲ့သဘောထားပါဝင်တာရှိမရှိသူတို့ကိုတော့စက်တွယ်လို့မရခဲ့ပါဘူး။လူတို့အင်အားပါဝင်မှုများတဲ့ရန်ကုန်ဆန္ဒပြပွဲတွေကိုရဲအင်အားအများပြားနဲ့စောင့်ကြည့်နေချိန်မှာပဲနေပြီးတော့မန္တလေးမြကြီးနာဒီလိုဒေသတွေကတပိတ်တွေကိုရဲကဖြိုခွင်းတာတွေရှိလာပြီးလူသေဆုံးမှုတွေထိရှိလာတယ်လို့လူရောက်900ကျော်လဲဖမ်းဆီးခံထားရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာမဆွတ်လုပ်ဘူးဆိုရင်ပုံပြီးပြင်းထန်တဲ့အရေးယူမှုတွေဒဏ်ခတ်မှုတွေကြုံရနိုင်ကြောင်း American Republican အထက်လွှတ်တော်အမတ် George Yang ကတောက်ကြနေကမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတော့မှသတိပေးပြောကြားလိုက်တယ်လို့ American နဲ့ပြည်ထောင်ပါဝင်တဲ့ကမ္ဘာအင်အားကြီး9နိုင်ငံ G7 ကလည်းအာဏာသိမ်းတာကိုစန့်ကျင်တဲ့သဘောထားအမြင်တွေတညီတညွတ်တည်းရှိကြောင်းလက်ရှိကျင်းပနေတဲ့ G7 ထိပ်သီးအစည်းအဝေးမှာပြောဆိုသွားကြပါတယ်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုဆက်လက်ထောက်ခံအားပေးတာတွေမလုပ်ဖို့ Global Action Call on China ဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာမြန်မာတွေတရုတ်တန်ရုံနဲ့ကောင်စစ်ဝင်ရုံးနေရှိတနင်္ဂနွေနေ့မှာဆန္ဒပြကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။ကျွန်တော်ညမွေးအောင်ပါ
China China
ဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ရုံရှိသွားရောက်တိုက်တွန်းဆန္ဒပြခဲ့တဲ့ဦးတေစာကတော့သူတို့ရဲ့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီနေ့ကတော့လေအမေရိကန်မှာရောက်ရှိနေတဲ့မြန်မာတိုင်းရင်းသားတွေအားလုံးကနေပြီးတော့မှဟို Global Action Call ပြီးတော့မှမြန်မာပြည်အာဏာသိမ်းစစ်ဆိုရကိုအားပေးထောက်ခံနေတဲ့တရုတ်ပြည်သူ့သမ္မတနိုင်ငံတော်အစိုးရရဲ့ဒီဝါရှင်တန်ဒီစီတရုတ်တန်ရုံရှိမှာဆန္ဒပြကြဆန္ဒထုတ်ပေါ်ကြတဲ့ပွဲပါ။ဘာဖြစ်လို့လဲဆိုတော့တရုတ်နိုင်ငံအနေနဲ့ကျွန်တော်တို့1988ကတည်းကဗျာမြန်မာပြည်သူလူထုကြီးကလိုလားတဲ့ဒီမိုကရေစီနဲ့လူခွင့်ရေးအကောင့်တဲဖော်မှုဖြစ်စဉ်နေမှာပေါ့နော်။အတားအဆီးဖြစ်တဲ့မြန်မာစစ်တပ်ကိုတရုတ်ပြည်သူ့သမ္မတနိုင်ငံကနေပြီးတော့မှကူညီကာကွယ်ပေးနေတဲ့ဖြစ်ရပေါ်မှာမြန်မာပြည်သူလူထုကြီးတရလုံးကနေပြီးတော့မှမနှိမ့်ညွတ်ဘူးဆိုတဲ့အကြောင်းကိုသွားရောက်အသိပေးကန့်ကွက်တဲ့ပွဲအဲ့ဒီဟာကိုအဓိကထားပြီးကျွန်တော်တို့ကတိုက်တွန်းခဲ့ပါတယ်
မြန်မာနိုင်ငံမှာခရီးယံဘာသာရေးခေါင်းဆောင်တွေနဲ့အသင်းဝင်တွေညီညွတ်စွာဆန္ဒထုတ်ဖော်နေတာကိုထောက်ခံတဲ့မေရီလန်းပြည်နယ်ကသင်းအုပ်ဆရာချင်းတိုင်းသားဦးသောမတ်လီယန်ကလည်းဝါရှင်တန်ဒီစီတရုတ်တန်ရုံရှိလာရောက်ဆန္ဒပြသူပါ
တရုတ်နိုင်ငံဆိုလို့ရှိရင်အတင်းအာဓမအာနာသိန်းစစ်ခေါင်စီနဲ့ပတ်သက်လာရင်လက်မခံဘူးပေါ့လေအတိမပြုတ်ပေးဖို့ဒီရောက်အစိုးရကိုကျွန်တော်တို့တောင်းဆိုချင်တာဖြစ်တယ်ပြီးတော့လေသမဒဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်ဒီ NLD အစိုးရကိုဒီလက်ခံပြီးတော့မှဒူတို့နဲ့လက်တွဲပြီးတော့မှအလုပ်လုပ်ဖို့အဲ့ဒါကိုကျွန်တော်တို့တောင်းဆိုတာဖြစ်တယ်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ပြီးတော့ဖန်စီထားသောဒီမိုကရက်တစ်ခေါင်းဆောင်များကိုကျွန်းစစ်မရှိဆွတ်ပြီးဖို့ကျွန်တော်တို့ဖဲသူတို့ဒီမိုကရေစီရရှိရေးအဲ့ဒါကိုလည်းပဲဒီမြန်မာစစ်ကောင်စီကိုဒီဖြစ်အားပေးဖို့ကျွန်တော်တောင်းဆိုတာဖြစ်တယ်
ရာဒီယူရုဆိုးဝါးတဲ့ဂျာကပဲအိန္ဒိယနာပြည်နယ်ကနေမိုင်ထောင်ကြီးခီးကိုဖြတ်သန်းကားမောင်းလာရင်းဝါရှင်တန်ဒီစီတရုတ်တန်ယုံရှိဆန္ဒလာပြသူကိုပြည်လင်းထူးရဲ့အမြင်ကတော့
အာကျွန်တော်တို့ဒီလိုလာတဲ့အကြောင်းရင်းကပမာကြီးမှာဆရာနာရှင်တွေကအာနာသိမ့်မှုအပေါ်ကိုတရုတ်အစိုးရနေမထောက်ခံဖို့အတွက်ရဲကျွန်တော်တို့ရဲ့အစိုးရဆွေးတဲ့ဒေါ်အောင်ဆန်းစုကြည်သမရယူမှုပြည်တို့ဥဆောင်တဲ့အဲ့ဒီအစိုးရထောက်ခံဖို့ပြီးတော့လက်တလောမှာဖွဲ့စည်းထားတဲ့ CRPH ကိုထောက်ခံဖို့ supporting လုပ်ဖို့အတွက်အဲ့ဒီအရာတွေကိုသာပြောတာပါ။ဒါပြလို့ဆိုတော့အခုပမာကြီးမှာဒီစစ်အစိုးရနဲ့သူတို့တွေကပြစ်ဆုံးကိစ္စကိုပြန်လည်အကောင့်ထဲပို့လို့ကကျွန်တော်တို့ကယူဆတယ်ပေါ့ဗျာ။အဲ့ဒါဖြစ်လာမဲ့သတို့ရိုးချင်းဗမာပြည်သူတွေ354000ဆိုဗမာပြည်သူတွေဒုက္ခရောက်ဝါနိုင်တယ်အဲ့ဒီအတွက်ကြောင့်မလုပ်ဖို့လဲသူ့တောင်းပန်တယ်ဒီမိုကရေစီအစိုးရရိုးချင်းပြည်ထောင်တိုင်းပြည်သူကျွန်တော်တို့ရဲ့အင်ဒီဂျင်းနိုင်ငံဖြစ်တဲ့အတွက်ရေချင်းစီးပွားရေးမှာသူတို့ကအများကောင်းအောင်ပါတယ်အဲ့ဒီအရာကိုကျွန်တော်တို့လာတော့တာပ
ါနယူးယောက်မြို့ကနှစ်နေရာမှာလည်းတရုတ်အစိုးရကိုတောင်းဆိုတိုက်တွန်းခဲ့ကြောင်းဆန္ဒပြပွဲမှာပါတဲ့ကိုကျော်သူရကပြောပါတယ
်ဒီနေ့နယူးယောက်မှာဆန္ဒပြတဲ့နေရာနှစ်နေရာပါဗျပထမတစ်နေရာကတော့ကျွန်တော်တို့ဘောနော့မဟက်တာမှာရှိတဲ့ဒီကောင်စစ်ဝင်ရုံချင်းမှာဆန္ဒပြရတယ်အခုဆန္ဒပြတာကတော့ concept 4လမ်းမှာရှိတဲ့ဒီ Jackson Heights ရဲ့နေရာမှာဆန္ဒပြတာဖြစ်ပါတယ်ဒီနေ့ကအစုပြုပြီးတော့ဒီ global action အနေနဲ့ပေါ့နော်တရုတ်ပြည်ကနေပြီးတော့ဒီမြန်မာစစ်အစိုးရကိုနောက်ကွယ်နေပြီးတော့တရုတ်ရဲ့ထောက်ပံ့မှုတွေမရှိအောင်ပေါ့နော်တရုတ်ရဲ့ထောက်ပံ့မှုတွေကိုဆန့်ကျင်ကပ်ကွက်တဲ့အနေနဲ့ကျွန်တော်ကဆန္ဒပြနေကြတာဖြစ်ပါတယ်ဗျမမှန်ကန်ကန်နဲ့ပြီးတော့မြန်မာပြည်သူလူထုဘက်ကနေပြီးတော့ရပ်တည်ပြီးတော့ခုစစ်အာဏာသိမ်းတဲ့ဟာကိုမထောက်ခံဘူးပေါ့နော်ကျွန်တော်ကဒါတွေကိုပြောချင်ပါတယ်ဗ
ျအလားတူနေဗာရက်ပြည်နယ် Las Vegas မြို့က Global Action Call ဆန္ဒပြဝင်တဲ့ပတ်သက်လို့မြို့ကန်ဦးနေလင်းကအခုလိုရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့ဆောင်းဘုတ်ကတော့ဗျ China Foreign Policy Burma Mystery ပါသူတို့က China ကတရားမဝင်စစ်အာဏာသိမ်းတောင်းစီကိုထောက်ခံနေတဲ့ယူတိုင်းသိတယ်ဒီစားအဲ့တော့ဒါကိုကျွန်တော်တို့က China ကို message ပေးတယ်ဒီ six council နောက်မှာထောက်ခံနေတယ်လို့ကျွန်တော်တို့ပြည်သူတွေနဲ့ China နဲ့အဆင်ပြေမှာမဟုတ်သူတို့အဓိကလောက်အောင်မှာကရွေးကောက်ပွဲရလက်ကိုအသိမပြုပါကျွန်တော်တို့ရွေးကောက်ခံအစိုးရကိုအသိမပြုပါပြည်သူတွေရဲ့ဘက်မှာရက်တည်ပါလို့ကျွန်တော်တို့ကပြောချင်တယ်ဒါကြလို့တကယ်လို့ဂျက်မတည်နိုင်သေးဘူးဆိုတော့ကျွန်တော်တို့ကသူတို့တန်ရုံတွေစိတ်မှာစက်တိုက်ဆန္ဒတွေထုတ်ဖော်တော့ရှိပါတယ်ခင
်ဗျတနင်္ဂနွေနေ့အမေရိကန်နိုင်ငံတဝန်းပြုလုပ်တဲ့ Global Action Call on China ဆန္ဒပြပွဲကိုဆန်ဖရန်စစ္စကိုမြို့မှာလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာရေးရစနေကန်းအစီအစဉ်ကနေကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ဟုန်မြင့်ဆက်လက်ဖြစ်ပေါ်နေဆက်ဖြစ်ပါတယ်ဒီနေ့အပြင်မြန်မာနေဦး2021ဆိုပြီးညွှန်းဆိုပြောဆိုတဲ့အထိကိုမြန်မာဒီမိုကရေစီလှုပ်ရှားမှုတွေဆရာနာစန့်ကျင်လှုပ်ရှားမှုတွေကတော့အချိန်အောင်မြင့်ဖြစ်ပေါ်နေပါတယ်ဆိုတော့လက်ရှိဒီဆရာနာစန့်ကျင်လှုပ်ရှားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီဘက်မြန်မာကြီးရစနေကန်းစီစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ဆိုတော့ဒီဘက်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတစ်ဦးရှိပါတယ်ဖိတ်ခေါ်ထားတဲ့သူတစ်ဦးကတော့ဒီနိုင်ငံအတွက်ကြောက်လှုပ်ရှားသူတစ်ဦးဖြစ်ပြီးတော့လက်ရှိဒီဆရာနာစန့်ကျင်ဒီဘက်လှုပ်ရှားမှုတွေမှာသူတွေဒီဘက်ကော်မတီဝင်တစ်ဦးဖြစ်ပါဝင်တဲ့ကိုလေးထဏာဖြစ်ပါတယ်။နောက်တစ်ဦးကတော့ကျွန်တော်တို့ဒီနိုင်ငံရေးလည်လာတုံးသက်သူတူလည်းဖြစ်တဲ့သူတည်တူဦးလည်းဖြစ်တဲ့ဒေါက်တာဆိုင်းကြည်ရှင်ဆိုဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီလက်ရှိဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါ။ဆိုတော့ကျွန်တော်လက်ရှိအချိန်မှာတော့ကျွန်တော်တို့ဒီဆရာနာတိမ်မှုစန့်ကျင်လှုပ်ရှားမှုတွေကတော့တော်တော်လေးကိုအရှင်ယုံမြင့်ဖြစ်နေရတွေ့ရပါလှုပ်ရှားမှုတွေတော်တော်လေးကိုတွေ့နေရပါတယ်။ဆိုတော့ရင်းစုံတော့ကျွန်တော်ကိုလင်းထဏာကိုစပြီးတော့မှဆွေးနွေးဖို့တည်းမေးချင်ပါတယ်။ဆိုတော့ကိုလင်းထဏာကလက်ရှိအချိန်မှာတော့ဒီထွေတပိတ်ကော်မတီရဲ့ကော်မတီမှာပါဝင်နေသူတူဦးလည်းဖြစ်တဲ့လက်ရှိလမ်းဘော်ကလူလူလှရှားမှုတွေမှာပါဝင်ဆောင်ရွက်နေသူတူဦးလည်းဖြစ်တဲ့အခါကျတော့လက်ရှိဒီလမ်းဘော်ကလူလူလှရှားမှုတွေကဒီကျွန်တော်ဒီမိုကရေစီရေးနောက်တစ်ပါးဒီဆီယနာရှင်စန့်ကျင်ရေးအတွက်ဘယ်လောက်ထိကြိုးတက်ရမှုတွေရှိနေပြီဆီယနာရှင်တွေဘက်မှာဘယ်လောက်ထိခြေနေရိုက်ခတ်မှုတွေရှိနေပြီလဲဒါဒီဘက်ကကိုယ်လင်းထက်တာညှော်လင့်ထားတဲ့ခြေနေလေးချက်ရေးဆွေးနွေးပြပါဦးခင်ဗျာ
ဟောအဓိကအာကျွန်တော်တို့ပြောချင်တာကဒီလူလူလှရှားမှုပေါ့နော်လူလူလှုပ်ရှားမှုဆိုတဲ့နေရာမှာပုံသဏ္ဍာန်အမျိုးမျိုးရှိပါတယ်။ဟိုထင်တာမြင်တာရှိတဲ့လမ်းမောထွက်တဲ့လှုပ်ရှားမှုတွေရှိတယ်။ဒါပေမဲ့တချို့ကတော့ထင်တာမြင်တာမရှိဘူး။ဒါပေမဲ့ဒီဆိုတော့ CDM လိုမျိုးပေါ့နော်။ဒီအာနာရှင်ဟိုလှုပ်အုပ်ချုပ်ရေးရန်နေရာလှုပ်ရှားလို့မရအောင်အသက်မဝင်အောင်ဟိုလှုပ်ရှားတဲ့ပုံစံတွေရှိခဲ့။နောက်တစ်ခုဆိုတော့ဟိုမိမိအိမ်ကနေမိမိပါဝင်နိုင်တဲ့ပုံစံတွေလှုပ်ရှားတဲ့ပုံစံတွေရှိတယ်။ဟုတ်ပါတော့ရ။ဟိုညရှင်းနိုင်ငံတမုန်းတီးတာပဲပေါ့။ဒါတွေအားလုံးကဒါလူတို့ရဲ့စိတ်အာရုံစနစ်ဆန့်ကျင်ရေးနေရာနေဖြစ်ပါတယ်။ဒါပထမတစ်ချက်ပေါ့နော်။အဲ့တော့အဲ့ဒီလှုပ်ရှားမှုတွေအသေးသေးမှာဟိုသူ့အနေနဲ့သူတန်ဖို့ရှိရပြ။ Palu leso, si anasin a chowde. Si anasin sinika chowde so, a ku anatine meonai mam ho. She says that to do a meonai siadamari pite duli korangasa, the lulu lo chamu lobu so in chowde. So, you know, the town called Tetamu, the white campaign, you know, the a few young wood egg campaign, so, you know, a few young wood egg, the si anasin laga in Ludia, who like ji are need hamu. So, blue way through sending, to do a ကြောက်တယ်ဘာကြောင့်လဲဆိုတော့သူကတက်တာသူတို့ကိုယ်တိုင်ကတရားမဲ့မှုပဲသူတို့ကတရားမဲ့တယ်ကျင့်ဝတ်တိတ်ခါမရှိဘူးအဲ့တော့သူတို့ကဘာပဲဖြစ်ဖြစ်အနေနဲ့ကြောက်လန့်နေရတယ်ဖြစ်တယ်ဒါအရေးကြီးတဲ့အချက်ပေါ့နော်အဲ့တော့အခုကျွန်တော်လမ်းမော်လှူရှာမှုတွေကိုပြောကြည့်အောင်ပေါ့နော်လမ်းမော်လှူရှာမှုတွေဆိုရင်ဒါစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတောက်လျှောက်ဒီနေ့တစ်ချိန်ထိတော့ထင်တ ဖြစ်နေအောင်မှာပဲအဲ့လိုဖြစ်နေဖြစ်နေနေ့စဉ်နဲ့အမျှစဉ်းစားရှင်ကြောက်ပါတယ်ဘာလို့လဲဆိုတော့သူတို့ကဒီလိုမျိုးလုံချမှုတွေကိုကဘာကမြင်မအောင်ကြောက်တယ်သူတို့ဘာလို့အောင်လဲဆိုတော့လမ်းပေါ်ထွက်တဲ့လုံချမှုကအမတန်အရေးကြီးတယ်ဘာဘယ်နေရာမှာအရေးကြီးလဲဆိုတော့အကျမ်းမဖက်လုံချမှုအကျမ်းမဖက်တဲ့လုံချမှုကလမ်းပေါ်ထွက်တဲ့လုံချမှုကအရေးကြီးအောင်အဆင့်ဘာလို့ကျွန်တော်တို့အခုကဟိ ကျွန်တော်တို့နေပညာကြောင့်ကမ္ဘာနိုင်ငံအဖွဲ့ကလူကချက်ချင်းမြင်နဲ့ချက်ချင်းတွေ့နောက်ဆုံးမြန်မာကုန်ကုန်ပြောင်းရေးဟိုစစ်ဟိုရဲကားဘောနော်ခြေတဲ့ပုံမှန်နေကားရရနေတော့လေးဝန်နဲ့ခိုးပြတာတော့မှာဟိုကမ္ဘာချက်ချင်းတွေ့ဒါလေးဝန်နေခိုးပြတာအဲ့ဒါဘာလို့ကျွန်တော်တို့ကဒီခေတ်မှာအိုင်ဒီရဲ့အာသာချက်တော့အဲ့ကနေပါဟိုဖြစ်စီလဲဆိုတော့ကမ္ဘာအတိုင်းဝိုင်း ကမ္ဘာလူတူကြီးဒီမိုကရေစီလိုလာတဲ့ကမ္ဘာလူတူကြီးနောက်ပြီးကမ္ဘာကနေအခြေပြုဖွဲ့စည်းတာတဲ့ဟိုအင်အားစုတွေအဖွဲ့အစည်းတွေရဲ့ဝန်ရံထောက်ခံမှုကျွန်တော်တို့ရရှိရဖြစ်ပါတယ်။တော့အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့စစ်အာဏာရှင်စနစ်ကိုငါတို့နိုင်ငံကပြည်သူတွေကကျွန်တော်တို့နိုင်ငံကပြည်သူတွေကလက်မခံမှုစန့်ကျင်ကန့်ကွက်နေရဲဆိုတဲ့သတင်းစကားပြီးတော့အကူအညီတောင်းဆိုမှုဝိုင်းရံမ ဟုတ်ကဲ့လှူရှာမှုအားဟိုလမ်းပေါ်ထွက်လှူရှာမှုကရက်တန်းလို့မရပါဘူးဟိုအောင်မြင်မှုပန်းနိုင်မှာလေဒီလမ်းပေါ်ထွက်လှူရှာမှုကနေပြီးတော့အရှားယူနိုင်မှာဖြစ်ပါ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ခုနှစ်နှစ်လိုက်ဆွေးနွေးသွားတဲ့အထက်မှာတော့ကျွန်တော်လမ်းပေါ်ထွက်လှူရှာမှုတွေကတော့အစဉ်ဒီဆရာနာရှင်မပြုတ်မှုချခြင်းဆက်လက်လှုပ်ဆောင်နေဖို့လိုအပ်တယ်ဆိုတဲ့ဟာလဲဆွေးနွေးတဲ့အထက်မှာပါဝင်ပါတယ်ဆိုတော့ဒေါက်တာဆိုင်းကြည်တင်ဆိုးကိုကျွန်တော်မေးချင်တာကဒီလက်ရှိကျွန်တော်တို့ဒီ ဒီလူလူလူကြားထဲမှာနည်းနည်းလေးပို့ပြီးတော့မှာစိတ်ဝင်စားမှုလေပို့မြင့်တက်တယ်ပို့ပြီးဖြစ်ပို့ပြီးတော့တိုက်တွန်းနေကြတဲ့ကိစ္စကဒီ CDM ကိုခေါ်တဲ့ဒီဝန်ထမ်းတွေရဲ့ဒီအကြမ်းဖက်အာဏာပြိုင်ဆိုင်လှုပ်ရှားမှုပေါ့ဆိုတော့ဒီလို CDM လှုပ်ရှားမှုကတော့ကျွန်တော်လက်ရှိဒီအာဏာသိမ်းစစ်ကောင်စီရဲ့ခန့်ခန္ဓာကိုဘယ်လိုမျိုးရိုက်ခတ်မှုတွေကြိုးတက်ရမှုတွေရှိနေတယ်ပေါ့ဆိုတော့ဒီတက်ပို့ပြီးတော့ပေါ့ ဒီစီရန်ပြင်ပေါ်ဒီလိုဒီဆရာနာရှင်စိုက်နေလှုပ်ရှားမှုတွေမှာပို့ပြီးကြိုးတက်ရမှုရှိနိုင်မဲ့လှုပ်ဆောင်မှုတွေကဘာတွေရှိနိုင်အောင်လဲဒါလည်းဒေါက်တာဆိုင်းကြည်တင်ဆိုဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ခုနကလင်းထက်နိုင်ပြောသွားရတဲ့ဟာမှာတွေ့ရလိမ့်မယ်ဟိုကျွန်တော်တို့အဲ့လူလူလှောက်ရှားမှုပေါ့လူလူလှောက်ရှားမှုကြောင့်မလို့စစ်အာဏာရှင်အကြက်တဲဖြစ်နေရဆိုရဟာဟုတ်ပါတယ်နောက်တစ်ခုကကျွန်တော်တို့ CDM လို့ပြောရတဲ့အချိန်မှာတကယ်ဆိုရင် CDM ရဲ့တကယ်ဟိုပါပေါ့အတိတ်ပဲဖွင့်ဆိုချက်ကကျွန်တော်လူလူလှောက်ရှားမှုအကုန်လုံးပါတဲ့ဟာကို civil disobedience ကိုခေါ်တာပေါ့နော် civil လို့ပြောလိုက်ရင်ကျွန်တော်တို့ကအကြမ်းမဖက်ဘူးကျွန်တော်တို့တကယ်နိုင်ငံကြီးသားပီးသားတဲ့ we were with data lecture နာနေကျွန်တော်တို့ကအမိန့်ဖြေဆန်ခြင်းဆိုတဲ့အတိတ်ပဲရတယ်အဲဒီဟာမှာကျွန်တော်တို့လူလူလှောက်ရှားမှုပါတယ်ဟိုဒါဝိုးတွေတီးရဲ့ဟာပါတယ်ကျွန်တော်တို့ Facebook ကနေကိုယ့်ရဲ့ဟိုစန့်ကျင်မှုတွေကိုပေါ်ဆောင်တာပုံစံမျိုးစုံမျိုးစုံပါတယ်ပေါ့နော်အဲဒီမှာအခုကျွန်တော်မြန်မာနိုင်ငံမှာအခုမြင်ရတဲ့ဥစ္စာကကျွန်တော်တို့အစိုးရဝန်ထမ်းတွေကဒီ civil disobedience movement နဲ့မှာပါဝင်လာတာအဲဒါကကျွန်တော်တို့အရေးကြီးရယ် အရေးကြီးရတဲ့အကြောင်းကအဓိကကျွန်တော်တို့ကြည့်မယ်ဆိုရင်ဒီလိုမျိုးအာဏာသိမ်းလိုက်တဲ့အစိုးရကစစ်တပ်ကနော်အာဏာရှင်ကသူ့ရဲ့တရားဝင်မှုကိုအရေးဆုံးတိဆောက်ရတယ်အဲ့တော့သူ့ရဲ့တရားဝင်တိဆောက်ဖို့ဆိုရင်သူ့ကိုလူတွေထောက်ခံနေတယ်ဆိုတဲ့အင်အားကိုပြန်ယူရတယ်သူ့ကိုထောက်ခံတဲ့လူတွေရှိပါတယ်ဆိုတဲ့အင်အားကိုယူရတယ်အဲ့လိုယူတဲ့အချိန်မှာအဲ့လိုမျိုးရဖို့ကြိုးစားနေတဲ့အချိ
အောက်စုရာကိုနေတိုင်းလမ်းမော်ထွက်တယ်စန့်ကျင်နေတယ်နီးမျိုးစုံနဲ့စန့်ကျင်နေကြတယ်ဆိုတဲ့ဟာသူရဲ့အာနာတိဆောင်မှုတရားဝင်မှုတိဆောင်မှုကိုကျွန်တော်တို့ကဖြုတ်ခွဲနေတဲ့သဘောဖြစ်တယ်လို့အဲ့ဒါနဲ့တစ်ချိန်တည်းမှာအဲ့အာနာရှင်အခုအာနာသိန်းအစိုးရအနေပြီးတော့သူရဲ့အလုပ်နိုင်ငံရေးအလုပ်တွေရန်တရားတွေလေဖို့အတွက်သူပြန်ကြိုးစားတယ်။ဘာလို့ဆိုဒီဟာဟိုရှိနေပြီးသားအစိုးရအဖွ
ီဆိုနှစ်ခုရှိပါတယ်ကျွန်တော်တို့တရားဝင်မှုတိဆောက်ဖို့အတွက်လူလူထောက်ခံမှုလိုတယ်လို့မျိုးသူရဲ့အာဏာတိဆောက်ဖို့အတွက်လှုပ်ရှားလေပတ်ရမယ့်ရန်တရားကြီးကိုကျွန်တော်ထိန်းချောင်းမှုဆိုရင်အလုံးနှစ်ခုတာဝန်ရှိသွားတယ်ကျွန်တော်အခုကကျွန်တော်တို့လမ်းပေါ်ထွက်ပြီးစန့်ကျင်နေတဲ့လူတွေရှိလာကြလို့သူ့ရဲ့အာဏာရန်တရားကြီးတိဆောက်ဖို့အတွက်ကျွန်တော်တို့အစိုးရရန်တရားကြီးရဲ့မှာပါဝင်ပတ်သက်နေတဲ့လူတွေကကိုယ့်ရဲ့တက်ဆိုင်ရာနေရာအတီးတီးကနေကျွန်တော်တို့အစိုးရကိုအာဏာကိုဖိစံနေအမိန်ဖိစံနေဒီအစိုးရကိုအတိမတ်မပြုတ်ဘူးဆိုရဲပုံစံနဲ့လောက်ကြတဲ့ဟာအဲ့ဒါအရန်ထိရောက်တယ်ဒါပေမဲ့ကျင်းတည်တာတော့ကျွန်တော်တို့မမျှော်မှန်းထားတဲ့ပုံစံနည်းမျိုးစုံတွေဖြိုခွဲဖို့အစီအစဉ်ရှိနေတယ်သူတို့ရဲ့ရည်တည်ချက်ခိုင်ခိုင်မာမာရှိနေတယ်ဘယ်အချိန်မှာဘာလုပ်မလဲဆိုရဲအစီအစဉ်တကြရှိနေတယ်ဆိုရဲဟာကိုကျွန်တော်တို့နားလည်ဖို့ဒီ civil disobedience လောက်ကြတဲ့အချိန်မှာဟုတ်တယ်ကျွန်တော်တို့အာခံတာတော့အာခံကြတယ်ဒါပေမဲ့အာခံပြီးသွားရင်ငါတို့ဘာလုပ်မလဲဆိုရဲ political direction ထွက်လာဖို့လို့အဲ့လမ်းကြောင်းပြနိုင်ဖို့ကျွန်တော်တို့စုစည်းပြီးတော့ကျွန်တော်တို့ဒီစန့်ကျင်နေတဲ့လူတွေအားလုံးကနေပြီးတော့လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုပေါ်မှာရောက်လာဖို့အတွက်အရန်အရေးကြီ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုလင်းထက်တိုင်ကိုမေးချင်တာကတော့လက်ရှိကျွန်တော်တို့လက်ရှိအခြေအနေမှာကျွန်တော်တို့ဒီလမ်းပေါ်လူလူလှုပ်ရှားမှုတွေမှာကျွန်တော်တို့ဒီနာမည်ကျော်ဒီတရုတ်ဆောင်နေတော့ဒီဆိုလိုတွေလည်းပါဝင်လာတာတွေ့ရတယ်ပေါ့အခုကကျွန်တော်တို့ဒီနိုင်ငံရေးဒီလှုပ်ရှားတက်ကြွလှုပ်ရှားတဲ့သူတွေလည်းဦးဆောင်နေနေကြတာရှိပါတယ်ဆိုတော့ဒီတိုင်းဆိုလိုကျွန်တော်ဒီလိုလူတွေကိုပြစ်မှတ်ထားပြီးအရေးယူဖို့လှုပ်ဆောင်လာတဲ့အခြေအနေတွေလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီလိုပြစ်မှတ်ထားအရေးယူလှုပ်ဆောင်မှုတွေကဒီလမ်းပေါ်တွေလှုပ်ရှားမှုပေါ်မှာဘယ်လောက်ထိကျိုးသက်ရောက်မှုရှိနိုင်မလဲဒါတွေကိုဘယ်လောက်ထိကျန်းကျန်းခိုင်လှုပ်ဆောင်
ပါဘူးလိုအပ်မယ်ဒါလေးကိုလည်းထပ်နိုင်ဆွေးနွေးပြပါဦးခင်ဗျာပထမဆုံးကျွန်တော်ပြောချင်တာကကျွန်တော်အတွေ့အကြုံနဲ့တစ်ချက်တော့ကျွန်တော်ရှင်ပြောချင်တာပေါ့နော်ကျွန်တော်ကဒါ2000ရွှေအောင်လှူရှားမှုမှာကျွန်တော်19နှစ်ပါပေါ့နော်အဲ့ဒီချိန်မှာကျွန်တော်ဒီရွှေအောင်လှူရှားမှုမှာဘာကသမ ्या အဖွဲ့ချုပ်ဦးဆောင်သူတယောက်အနေနဲ့ကျွန်တော်ပါခဲ့တယ်အဲ့တော့အခြေအနေကဘာလဲဆိုတော့ကျွန်တော်တို့ကမှောင်လုံးဝအမှောင်ထဲမှာကျွန်တော်ရှိတယ်အဲ့မှာကျွန်တော်ကဟိုတန်ဃာတွေနဲ့ဒီလောင်းဆောင်ဒီဈေးလုံးကိစ္စကနေစပြီးတော့ဟိုလှုပ်ဆောင်မှုတွေလုပ်တယ်လုပ်ရင်းနဲ့ကျွန်တော်တို့ဆောင်းတော့ဒီမိုကရေစီရရှိရေဆိုတော့မျိုးဖြစ်လောင်းတွန်းတင်ကြတာပေါ့နော်အဲ့တော့လူလူပါဝင်လာတဲ့အခါမှာကျွန်တော်ဒီမိုကရေစီရရှိရေလုပ်တယ်တကယ်တမ်းပြောရင်ဒီမိုကရေစီဆိုတော့ဘာမှန်းကိုမသိတဲ့လူဖွဲ့စည်းတစ်ခုဒီမိုကရေစီရရှိရေပြောရတဲ့အခါနဲ့အခုအခြေအနေကိုပြန်ကြည့်ရင်ဆောင်းတော့ပြောလို့ဒီမိုကရေစီအပြည့်မဟုတ်နေအောင်မှဟိုတစ်စိမ့်တစ်ပိုင်းဆိုနေအောင်လူလူကဒီမိုကရေစီရဲ့အရာတော်ကိုသိပါအဲ့ဒီအချိန်မှာတော့ရင်းအနေငယ်လေးနေတာကိုပြန်ပိတ်ခံလိုက်ရတဲ့အခြေအနေပေါ့ဒါတာလက်ရှိဟိုမတူပွဲကြတဲ့အခြေအနေပေါ့လမ်းမော်လှူရှားမှုဆိုရင်တော့မှကျွန်တော်တို့နောက်ပြီး2000အခြေအနေကိုပြန်ကြည့်ရင်2000မှာကျွန်တော်တို့ကရန်ကုန်မြို့ရှိမယ်တခြားသောမြို့ကြီးတချို့ရှိမယ်ဟိုပြီးတော့အဲ့ဒါတော့မှကျွန်တော်တို့မသိအောင်ဟိုကျွန်တော်တို့ရန်ကုန်မှာနေတိုင်းထွက်တယ်ဒါပေမဲ့ကျွန်တော်တို့ထွက်နေတဲ့အချိန်တွေမှာဘယ်နေရာမှာဆက်အနာရှင်ကိုစန့်ကျင်နေလဲဆိုတော့ကျွန်တော်မသိအောင်တော့ motivation မရအောင်ဒါတာတစ်ပိုင်းဒီရန်ကုန်မှာဆိုလဲအားလုံးသိတယ်ရွှေဘုံပြားသွားမယ်ပြီးစုတွေအဲ့တော့တကယ်ဖြိုခွဲလိုက်တဲ့နေရာမှာလဲဆွမ်းတော့ပြောလို့ main spot ကိုဖြိုခွဲလိုက်တော့ပြုတ်ခွဲသွားတယ်ပေါ့ဗျာအဲ့တော့မှကျွန်တော်တို့ဟိုတိန်းဆောင်နေနဲ့ဆက်ပြီးလုံတာရှိတာပေါ့ဟိုအခုအချိန်เนี่ยအဲ့ဒါနဲ့ကွဲပြားခြားနားနေတယ်ဆိုတော့ကျွန်တော်တို့ရဲ့စုံရက်ဆိုတာကြီးဘ ਹੁ ချက်မရှိဘူးဒါလက်ရှိဖြစ်ဒီမှုအပိုင်းအဲ့တော့ဘ ਹੁ ချက်လှုပ်ရှားမှုကရန်ကုန်မှာလဲဘ ਹੁ ချက်မရှိဘူးတော့မြင်နေဖို့ဟုတ်တော့ဟဲရန်ကိုတော့ပြီးဖြိုခွဲမလားဟိုစုလီကိုဖြိုခွဲမလားပြဿနာမရှိဘူးလေမနေ့7နာရီ9နာရီဆိုတာနဲ့ဟိုမိမိတက်ဆိုင်ရာရက်ွက်တိုင်းမှာဟိုဆန္ဒထုတ်ပေါ်မှုတွေဖြစ်နေညနေဆိုတာနဲ့လမ်းထိပ်တိုင်းလမ်းထိပ်တိုင်းရက်ွက်တိုင်းမှာဖြစ်နေဒါကြီးကခွဲပြားခြားနာတယ်အဲ့တော့ဘိုးချမ်းမရှိဘူးတော့လူလူရှာမှုရဲ့အပိုင်းအဲ့တော့နောက်တစ်ချက်ကကျတော့ဘသူဥဆောင်နေတာလဲဆိုတဲ့ဘိုးချက်ကျွန်တော်တို့လူလူအားလုံးထောက်ခံတဲ့ဒေါ်သန်းစုကြည်ဟိုလူလူအားလုံးရဲ့ခေါင်းဆောင်လူလူခေါင်းဆောင်ဖြစ်တဲ့ဒေါ်သန်းစုကြည်ကအကွာထင်းထင်းခံတာအဲ့တော့ခေါင်းဆောင်မှုမရှိဘူးလို့ဟိုအာဏာရှင်ဘက်ကယူဆရင်တော့ယူဆလို့ရတာပေါ့ဒါပေမဲ့အခုဘာဖြစ်လဲဒေါ်သန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းတာတော့မှာနိုင်ငံတော်ရဲ့တမရတရားဝင်တမရကိုဖမ်းဆီးထိန်းတာမှာလူလူလုံရှာမှုကနှီးမျိုးစုံပုံစံမျိုးစုံနဲ့ဖြစ်နေအဲ့တော့ဘိုးချမ်းမရှိဘူးကျွန်တော်တို့အားလုံးက နေရတိုင်းတပြိုင်တည်းကနေပြီးတော့ဆိုတော့မိမိရဲ့နှော်လင်းချက်အနာဂတ်တွေဖြစ်တဲ့အလင်းရောင်တွေကိုပိတ်ကလိုက်တဲ့အခါမှာမျိုးဆက်အားလုံးပါသွားတယ်မျိုးဆက်အားလုံးကဒီကျွန်တော်တို့ရရှိနေတဲ့အလင်းရောင်ကျွန်တော်ရရှိနေတဲ့အနာဂတ်နှော်လင်းချက်တွေကိုပြန်တောင်းဆိုတဲ့လှုပ်ရှားမှုဖြစ်နေတယ်လူတို့လှုပ်ရှားမှုကိုဒီစစ်အာဏာရှင်နေနဲ့နီးလန်းဟောင်းနဲ့ဖြိုခွဲလို့တော့မရသူတို့အနေနဲ့စဉ်းစားဟိုကျွန်တော်တို့ဘက်ကစဉ်းစားတာတော့ဆိုတော့ပြောလေထင်ပေါ်ကြေကြသူတွေကိုတရားဆွဲတယ်ပြေးစားမရှိဘူးဟိုတရားဆွဲတယ်ဆိုလို့ဟိုလူတွေရက်သွားတာဆိုတော့မရက်ပါဘူးဆိုတော့ပြောလို့ဟိုဟိုဒေါ်လန်းသူကြီးကိုလူလူကောင်ဒေါ်လန်းကြီးကိုဖမ်းထားတယ်ဖြစ်တာပဲနောက်ဟိုကိုကိုမင်းကိုနိုင်တို့လည်းဒါအရေးယူမယ်ဟိုဝရန်တီကြီးညာတယ်ဒါပေမဲ့လူတွေထွက်နေတယ်ဒါဟိုတိဖို့လိုတယ်ဒါပကတိအခြေအနေပဲလူတို့ရဲ့စိတ်ဆန္ဒလူတို့ရဲ့နှောင့်နှင်းချက်ကဒါပဲအဲ့တော့ဟိုအနာရှင်ကဟိုနီလန်ဟောင်းပေါ့နော်အကျန်းဖတ်မယ်ဟိုခေါင်းတွေကိုတော့ဖမ်းလိုက်ရင်တော့ဖြင့်ဟိုအင်အားတွေကျွေသွားမယ်သူတို့တော့တက်ံသွားမယ်ဆိုတာမျိုးနဲ့ဟိုရှင်းလင်းတာအဖြစ်မဖြစ်ဘူးသိကြတယ်ဒီခစ်ကမတူတော့ဘူးဗျနောက်ဘာနောက်တဲ့တစ်ခုပေါ့နော်ဟိုဟိုဒီကဟိုအားလုံးကိုကျွန်တော်မျှဝေချင်တာကကျွန်တော်တို့2000ခွန်မှာကိုယ်တိုင်ဖြတ်တန်းခဲ့တဲ့အနေနဲ့2000ခွန်စက်တင်ဘာ25ရက်နေ့မှာစစ်တပ်က144ထုတ်တယ်26ရက်နေ့မှာစစ်တပ်ကစပစ်တယ်။26 29 28 29မှာကျွန်တော်တို့လုံဆောင်မရက်သွားတယ်။ကျွန်တော်စက်မလုံနိုင်ဘူး။ဘာလို့ပစ်တယ်။ဖမ်းနေစီးရပစ်တယ်ဖမ်းနေ။အဲ့တော့ကျွန်တော်တို့ပြန်ကြည့်အောင်အခုဒီနေ့ဖြစ်နေတဲ့ကာလမှာဝေါ်ဖို့ထုတ်တာဘယ်နည်းရှိသွားပြီလဲ။ကျွန်တော်တို့လူလုံဆောင်မှုကရက်သွားသလား။လူလုံဆောင်မှုကဆက်ပြီးတက်လာလားဆိုတာဒါအားလုံးမြင်တယ်။သိတာဒါကွဲပြားခြားနားမှုဖြစ်နေတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကဟောင်းခုံလုံဆောင်မှုမှာလဲကျွန်တော်တို့ကနည်းပညာအားမရှိဘူး။ဟိုလူလူဟောဥဆိုရနေမှာဆိုတော့ဟိုကြာလို့ဟို CDM လှုပ်ရှားမှုတွေကိုကျွန်တော်မရခဲ့ဘူးကျွန်တော်ကလမ်းပေါ်ထွက်တာတော့မှဟိုခုကြောင့်ဟိုကဖြစ်ခဲ့ရတယ်ဗျာ
ဟို
လူလူကို
ဟ
ုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟိုမတူ क्वे ပြမှုကအဲ့အပိုင်းပေါ့နော်ကျွန်တော်တို့အခုဖြစ်နေတဲ့လှုပ်ရှားမှုကဟိုအရင်အတိတ်ကလှုပ်ရှားမှုလိုမျိုးလူလူတည်တဲ့လူလူတည်တဲ့အောင်ပါနော်နိုင်ငံကြီးနားတယ်လူလူတည်တဲ့မဟုတ်ဘူးဟိုတကယ်အလွှာပေါင်းစုံပါတဲ့လူလူလှုပ်ရှားမှုဖြစ်ခဲ့ပြီးတဲ့ခါကျတော့မှထူးခြားချက်ကပါဆိုတော့ဒီအစိုးခေဆက်ဆက်အစိုးရဝန်ထမ်းတွေရဲ့အာခံတဲ့လှုပ်ရှားမှုဖြစ်တယ်ပေါင်းဆက်နေတဲ့အားဖြစ်တာပေါ့နော်နောက်တစ်ချက်တပြိုင်တည်းကျွန်တော်တို့လှုပ်ရှားမှုတွေနဲ့အချိန်နဲ့အမျှစက္ကန့်တိုင်းအမျှမှာနိုင်ငံတကာရဲ့အားပေးမှုဝန်ရံမှုစစ်အာဏာရှင်ကိုဖိအားပေးမှုတွေတပြိုင်တည်းဖြစ်နေတယ်အဲ့တော့ကျွန်တော်တို့လှုပ်ရှားမှုတွေကဟိုရက်တန့်လို့မရတော့ဘူးကျွန်တော်တို့ဒေသပေါက်ဟိုအောင်မြင်တဲ့အနေထောက်ရောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
ဟုတ်ကဲ့ပါမြတ်ဆိုတော့ဆွနိပေးတာကျေးဇူးတင်ပါကျွန်တော်ဆွနိတင်ရလည်းပြည့်ပါဒီမှာပဲဆွနိပွဲရက်ပါဖြစ်ပါတယ်ဟိုပေါင်းဝင်ဆွနိပေးကြတဲ့ဒေါက်တာဆိုင်းကြည်စင်ဆိုကိုလင်းထိုင်တို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်အားလုံးပဲကျေးဇူးပါခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ငွေရည်နေမနက်ခင်းသတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆက်ကျင်ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေနေတာကြောင့်အ ਨੇ စုံလူလူဦးသေဆုံးသွားခဲ့ရပါတယ်ဒဏ်ရာသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းချိန်ကစလို့သူရတန်ယိုအဖြစ်ဆုံးနေ့တည်းဖြစ်လာခဲ့ပါတယ်နမကျော်ရုပ်ရှင်သရုပ်ဆောင်တဲ့မြမရုပ်ရှင်စီယုံဥက္ကဋ္ဌဟောင်းသရုပ်ဆောင်လူမင်းကိုမြမစစ်တပ်ကစနေနေ့ညကဖမ်းဆီးလိုက်ပါတယ်။စက်ကျင်သဘောထား၊ကွဲလွဲခွင့်အခွင့်အရေးကိုအသုံးချရာကြောင့်ဘယ်သူတဦးတယောက်ကိုမှအနိုင်ရမကျရောက်စေသင့်ဘူးလို့ရန်ကုန်မြို့အမေရိကန်တန်ယုံကစနေနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းမြမစစ်တပ်အပေါ်ရေးယူဆောင်ရွက်ချက်တွေထပ်မံလှုပ်ဆောင်ဖို့စဉ်းစားနေတယ်လို့ဗြိတိန်နိုင်ငံကြီးဝန်ကြီးဒိုမနီရပ်ကပြောပါတယ်။တချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံကလည်း
မြန်မာနိုင်ငံအတွင်းလက်နက်မဲ့အရတားတွေကိုအသက်သေးစေနိုင်လောက်တဲ့လက်နက်တွေနဲ့အင်အားသုံးပစ်ခတ်ဖြုတ်ခွဲတဲ့ပြမှုကိုဘာအကြောင်းပြချက်နဲ့မှခုခံချေပါလို့မရဘူးလို့ပြောပါတယ်။ဒီနေ့ကနေနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များဘေးပြေဟာကင်းဝေးပြီးကိုယ်စိတ်နှစ်ပါးရှင်လန်းချမ်းမြေပါစေကြောင်းဆုတောင်းလိုက်ပါတယ်ခင်ဗျာ။ကျွန်တော်ရမတော်ပါ။
This program has come to you from the Voice of America, Washington.